Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့2023ခုနှစ် August 30ရက်ဗုဒ္ဓဟူးနေ့မနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ Light Meter 24 40 51နဲ့ Light Meter 190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်ပိုင်း6:00ကနေ9:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်ကညဉ့်ညက်ရေးပါ Group မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်တမောင်သားမှာအနည်းခတ်သိကင်းကျင်းကြပါစေခင်ဗျာဒီနေ့သတင်းတွေနဲ့မိတ်ဆက်ပေးပါစေမိုင်းရှင်းပစ္စည်းတွေအပါအဝင်ယူကရိန်းအတွက်ဒေါ်လာတန်250တန်မိုးရှိစီးအထောက်ကူအသစ်ကိုအမေရိကန်ပြည်တော်စုကအင်ကာနေကကြီးညာလိုက်ပါတယ်နိုင်ငံတိုင်းကအသွင်ကူးပြောင်းရေး6လတာစီစဉ်တက်ကိုအင်းကြီးချင်းအယ်ဂျီးယားနိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးကအင်ကာနေမှာအဆိုပြုလိုက်ပြီးမဲ့နိုင်ဂျာစစ်ကောင်းဆောင်တွေကတော့အချိန်3နှစ်ထိလိုချင်နေကြပါတယ်မြန်မာနိုင်ငံတွေတိုက်ပွဲတွေကြောင့်မဲဟောင်းဆောင်ပြည်နယ်ဘက်ကထွက်ပြေးခိုလုံနေကြရတဲ့မြန်မာဒုက္ခသည်တွေအတွက်ရရပေးတဲ့အကြောင်းထိုက်တဲ့ကအမျိုးသားလူခွင့်ရေးကော်မရှင်ကဖော်ပြလိုက်တဲ့သတင်းနဲ့တခြားသတင်းတွေကိုကိုကျင်းချင်းအေးနဲ့ပဲတင်ပြပေးကြမှာပါ
။ဟုတ်ကဲ့ပါဗျာဒီလိုထိတ်တန့်ရောက်သတင်းတွေအပြီးမှာနားဆင်ရမှာတခုကတော့
ဟုတ်ဖြစ်ဆိုစစ်တောင်းကြီးရကိုပတ်ကန်တပတ်ကန်ပေါ့။အဲ့ဒီနားမှာရှိနေယူရသမန်းချင်းတို့ပြင်ကြလို့မှာပေါ့။စိုက်ပွဲတွေဖြစ်ပြီးတော့ဟိုသူတို့စိတ်ချမ်းမှာတော့ကြင်ယူရှိရလို့ချင်မှာပေါ့။လင်းနဲ့ဘုံလာချင်တာပါမှာလေ။လင်းနဲ့
ကြောက်ကြီးနဲ့မုံမြို့နယ်တွေမှာလေကြောင်းတိုက်ခတ်မှုတွေကြောင်းဒေသခံပြောကြားချက်ပါ။ဒါပြင် NUG ဖွဲ့စည်းပြီး2နှစ်ကျော်အကြာမှာပထမဆုံးချိန်ပြုတ်လုတဲ့နိုင်ငံရေးဝန်ကြီးဌာနရဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲအကြောင်းလဲကြားဖို့ရှိပါတယ်။တဆက်ထက်နိုင်ငံတကာသတင်းဆောင်မတွေနဲ့အတူဒုတိယပိုင်းနိုင်ဝက်မှာတော့မြေကြီးဩဇာကဏ္ဍယူကရိန်းနဲ့မြန်မာရေးနှိုင်းရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကမ္ဘာတလောခီးသွားအစီအစဉ်တွေကိုလည်းပြည့်ပြည့်စုံစုံတင်ဆက်သွားဖို့ရှိပါတယ်။အခုတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဥတမောင်တန်းနဲ့အတူကျွန်တော်ညီငယ်တို့ကပြောပြပေးပါမယ်ခင်ဗျာ။
ရှင်းပစ္စည်းတွေပါဝင်ယူကရိန်းအတွက်ဒေါ်လာတန်250တန်ဖိုးရှိတဲ့စစ်ရေးအထောက်အကူအသစ်ကိုအမေရိကန်ပြည်ထောင်စုကအင်္ဂါနေ့ကကြေညာလိုက်ပါတယ်။ယူကရိန်းတပ်ဖွဲ့တွေကနှွေစကလေးကတံပြန်ဆစ်စင်ခဲ့ရမှာပြောစမပြုလုပ်တဲ့အောင်မြင်မှုရရှိဖို့ကြိုးစားနေကြဆဲဖြစ်ပြီးမိုင်းခွင်းတွေ၊မြောင်းချင်းတွေ၊တန်ကြပ်ကကားတွေအစတဲ့အခုခံအတားအဆီးတွေနဲ့ကြုံတွေ့နေခဲ့ရပါတယ်။အခုပေးတဲ့စစ်ရေးအထောက်အကူကယူကရိန်းရဲ့တံပြန်ထိုးစစ်နဲ့ပြည်သူတွေကိုအကာအကွယ်ပေးရမှာအထောက်အကူဖြစ်ပါလိမ့်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်မှာပြောထားပါတယ်။အခုဒီကူညီတဲ့မှာကာကွယ်ရေးဆိုင်ရာဒုံးကြီးတွေလက်နက်ကြီးကြီးတွေတကြကကာခွင်းတဲ့ဒုံးကြီးတွေနဲ့လက်နက်ငယ်ကြီးပေါင်း3000ကျော်တို့လည်းပါဝင်ကြပါတယ်။ရုရှားရဲ့ကျူးကျော်စစ်စကရဲကဆိုရင်အမေရိကန်ကယူကရိန်းကိုစစ်ရေးအကူအညီပေးဖို့ခရီးပေးထားတာဒေါ်လာဘီလီယံ10ချီရှိပါတယ်။အခုလိုစစ်ရေးအကူအညီအသစ်အတွက်အမေရိကန်ပြည်သူအလုံးလွတ်တော်နဲ့အထူးသဖြင့်သမ္မတဘိုင်ဒန်ကိုပုဂ္ဂိုလ်အေးရကျေးဇူးတင်ပါတယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဆယ်လန်စကီကယခင်ကတွေ့တယ်လို့တိကျကြတဲ့ X လူမှုစာမျက်နှာမှာရေးပါတယ်။လွတ်လပ်ခွင့်ရအကာအကွယ်လိုပါတယ်။ဒီအကာအကွယ်ကပို့လို့ခိုင်မာလာနေပြီဖြစ်ပါတယ်လို့သမ္မတဆယ်လန်စကီကပြောပါတယ်။ရုရှားရဲ့ကျူးကျော်စစ်စကရဲကအမေရိကန်ကယူကရိန်းကိုစစ်ရေးကူညီပေးကြဖို့နိုင်ငံတကာတိုက်ပီပေါင်းများစွာကိုပေါင်းစပ်ညီနိုင်ပေးနေတာပါ။
အမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်မှာ2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းဒေါ်နယ်ထရန့်ရှုံးနိမ့်ခဲ့တာကိုပြောင်းလဲပြစ်နိုင်ရေးတရားဝင်ကြိုးပမ်းမှုမှာပါဝင်ပတ်သက်သူလို့ဆွဆွဲပြီးတရားစွဲခံထားရတဲ့အင်ပီရိုအရာရှိချုပ်ဟောင်းမက်မက်ဒိုးစ်ကတနင်္လာနေ့မှာတရားရုံးမှာထွက်ဆိုခဲ့ပါတယ်။ဒီမှုမှာသူ့ရဲ့လောက်ရက်တွေကိုအသေးစိတ်ဖော်ပြထားချက်တွေကိုကြားနာစစ်ဆေးခံရမှာတော့ဒါတွေဟာအင်ပီရိုအရာရှိချုပ်ရဲ့လုပ်ငန်းတာဝန်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့သူကထွက်ဆိုပါတယ်။သူ့အမှုကိုပြည်နယ်တရားရုံးကနေပြည်ထောင်စုတရားရုံးကိုပြောင်းပေးဖို့လဲမက်ဒိုးစ်ကတနင်္လာနေ့မှာခြောက်ထားခဲ့ပါတယ်။ဖက်ဒရယ်တရားသူကြီးစတီဗ်ဂျုန်းစ်ကတော့ဒီအချက်ကိုမဆုံးဖြတ်သေးပါဘူး။ Fulton County KI အစိုးရရှေ့နေဖန်နီဝီလစ်ကတော့မက်ဒိုးစ်ရဲ့လောက်ရက်တွေဟာသူ့ရဲ့လုပ်ငန်းတာဝန်တစ်စိတ်တစ်ပိုင်းဖြစ်လှုပ်ဆောင်ခဲ့တာမဟုတ်ကြောင်းဒါဟာနိုင်ငံရေးဆောင်ရွက်ချက်သားဖြစ်ကြောင်းပြောပါတယ်။ဂျော်ဂျီယာပြည်နယ်ရဲ့ပူပေါင်းကြံစည်မှုဆိုင်ရာဥပဒေကိုသုံးပြီး Fulton County KI အစိုးရရှေ့နေဖန်နီဝီလစ်ကအမှုဖွင့်ထားတာမှာတော့သမ္မတဟောင်းထရမ့်အင်ပီရိုအရာရှိချုပ်ဟောင်းနဲ့တခြားလူပုဂ္ဂိုလ်19ဦးတို့ပါဝင်ပါတယ်ဒီမိုကရက်တစ်ပါတီကဂျိုးဘိုင်တန်ကိုရှုံးနိမ့်ခဲ့တဲ့ Republican Party သမ္မတကိုတရားမဝင်အာဏာဆက်လက်ရရှိစေအကြီးအကျယ်ပူးပေါင်းကြံစည်မှုမှာဒီပုဂ္ဂိုလ်တွေပါဝင်ပတ်သက်တယ်ဆိုပြီးအမှုဖွင့်ဆွဆွဲထားတာလည်းဖြစ်ပါတယ
်ဆူဒန်စစ်တပ်အကြီးအကဲဟာအေဘီလာစစ်ဖြစ်ကလေးကပထမဦးဆုံးနိုင်ငံခြားခေဖြစ်အီဂျစ်နိုင်ငံကိုအင်္ဂါနေ့ကတွားရောက်ခဲ့ပါတယ်ဗိုလ်ချုပ်ကြီးAbdel Fattah el-Burhan ကအီဂျစ်သမ္မတ Abdel Fattah el-Sisi နဲ့တွေ့ဆုံမှုသွားနေချိန်မှာပဲတောင်ဒါဖာပြည်နယ်မြို့တော်ညာလကို နနကြီးတွေနဲ့ပြစ်ခတ်ခဲ့တဲ့အတွက်အရသား36ကိုရောက်တိုက်ဆုံးသွားကြတယ်လို့မျက်မြင်သက်သေတွေနဲ့စေးဖွဲ့တွေကပြောကြပါတယ်။ညာလာမြို့မှာစစ်တပ်ရဲ့ပြည်သူစစ်ဖွဲ့တွေကြတိုက်ခိုက်မှုကပိုပြီးပြင်းထန်လာနေတာပါ။အနာသိမ့်မှုကြိုးစားရမှာစစ်ရာဆွေးမှုတွေကိုကျူးလွန်ကြတဲ့သဘောအုပ်စုတွေကိုသူ့ရဲ့စစ်တပ်ကရင်ဆိုင်နေရကြောင်းဗိုလ်ချုပ်ကြီးပဟန်ကပြောပါတယ်။အရသက်ပြည်သူစစ ဒီနေ့ကျွန်တော်တို့အနေနဲ့နေတာပါကျွန်တော်တို့ရှေ့နေတုန်းကအရက်သားနှစ်ရာစဉ်ဝင်းကျင်သိဆုံးရတဲ့လေကြောင်းတိုက်ခိုက်မှုအပါအဝင်လူခွင့်ရေးချုပ်ဖောက်မှုတွေကိုကျူးလွန်ခဲ့တယ်လို့စစ်တပ်ကလည်းဆွဆွဲထားကြပါသေးတယ်အီဂျီသမ္မတနဲ့ဆူဒါစစ်တပ်အကြီးအကဲတို့တွေ့ဆုံအောင်မှာဆူဒါနဲ့အတူရပ်တည်တဲ့အီဂျီရဲ့ရပ်တည်ချက်ကိုထပ်မံဒီပြုလိုက်ပြီးဆူဒါရဲ့လုံခြုံရေးတည် hanga drain out ego piola pare.
Nijananga, then Kupioe, Cholada, Sizin Diego, Anijin, Algeria, Ria Nangayen, Nangajai, Wenjiga, Inganima, Sue Pulebi, Niger, another instant gong song arrow, Democracy Bianchin Toye to a deed, Chain Poyabo, Lula, Nidaba. Now Africa, where Eco West yet, where when they pitch at it, Nijananga, Anijin Tomangango, bigger at the Rimbadi, the Toyo Cabin now, Algeria, Nangajai, Wenji, Ahmed Atapka, Tuya Mubango, so puke Piatale Pibare. Nijama, another instant Suaga, Democracy Bianchin Tomo, Piaquame, so you know, Sitas Silomelo, Eco Westka, change out Tarawa. Nijago say ya Jow and Sawyamugo, Algeria, Lemakan Jowne, 2 years. We him by Nego, don't pugam ho, Algeria Nanganjai when you got pure body. Anijan Niger Nangama, Chicken Wooden and Y Democracy Bianchin Tony Dwe, Chowlata, Twin Kubio Diego, Tuga, so pure tabare. Niger, another six counts on Bojoji, Abdurrahman Tianiga, Twin Kubio Galago, Amyazo Tonetti, Townsu Taragule, Algeria Nanganjai when you attack Jotanga, Tolanet, Renza, Shilima, pure body. Chowlata Galadwe, Nijama, Be Party Guma, Chalam Tabe. Nangay party along with Lekan and Nangay Lungas and Nego Porto Ye, Tungubia, Sissinga, Shira Pitcho, Algeria Nangay, Winjiga, Piovare.
You American, the Menepa and Yamava Sissinego, Manetown Igani Kunanaiti, Idromida Nasselli, Kilohats, Denited Ditonia, Idromida Lise, Kilohats, Conle Ditonia, Idromida Nazetti, Kilohats. Nashe Kongane, Lila Mida Diaguze, Kilohas, Denga Kongarogani, Tolan Binivarisha.
Odum net the rain we go view, you got selected in anybody. The Maranga to it, I worry, John Mount, some pit a bed, twat be a column, Nijar, and Yamadoka, there you do it. There be a John Tiding, and Mutha Luku, a comshin, NHRC got pop jalai delu, Bangkok Post, the Renzaga, pure body. Yini sit at a sick on sea, sit at Luja, Taibu, repeat and Laraja, Neza Piapi, Duka, the Kuron Lia, Jo Tapi, Lagaja, Adelo, Tai, Muda, Lukui, Comshinga, Inganiga, Pure like Tawa. Melsong up here in Donguma, Shide, Sakang Naguma, Turuga, Kulu Nija, Pipare. Sana Ikabun and the Landry Bowen near the Chugo, sick on cigar, Lee Jonga, Taika Kedda, now by Chininga Bobby Sola, Edo, Tai Lukui, Comshinga, Sobare. Didanra Ocho ye a query. Yabelumu Pazidu, Tain Chachinid and Nanganga Pazidu got Nama Doka, there we dread. Sakama, Nitanizin, Twin Nizia, Sazia, Wessia, and a Jama eat a Lua Darugo, Pampu, Bijabo, Lua Nidelu, Comshinga, so all like Pare. Luria, Quen ye, Boadu ye, ne, Lojoe, and Yashini, the Dimbigo, Doka, there we net the Chadurigo, Biamabuya, Sure, Nanganga Lakan Tare, Mugo, Tain Nangando, Pazidu got Lakan, Sawajabule, Comshinga, Downsu like Pare. ဒီမူကိုပဲထိုင်းနိုင်ငံမှာဒီနေ့အစောပိုင်းကပြထန်းလိုက်တဲ့ညပန်းနှိမ့်ဆက်မှုအင်အားသုံးလူဖြောင်းမှုများကာကွယ်ရေးနဲ့နှိတ်ကိုရေးဥပဒေမှာအမြတ်တနည်းနဲ့ပေါ်ပြထားခဲ့ပါသေးတယ်။ဒုက္ခသည်တွေရဲ့လူသားကုန်ကြီးကိုအရပိုင်းတွေကလေးစားဖို့ထိုင်းလူခွေရေးကွန်ရှင်ကပြောလိုက်သလိုဘယ်နိုင်ငံသားဘလို့အဆင့်သတ်မှတ်ချက်မျိုးဆိုတာကိုမကြည့်ပဲဒုက္ခသည်တွေအားလုံးတန်းတူညီမျှဆက်ဆံပံ
မှာရေဒီယိုတတိကျထရိုက်တနီယံပါဝင်မှုနှုန်းကခန့်မှန်းထားတဲ့အဆင့်သာပါဝင်ပြီးလူမှုအတွက်အနေမရှိကြောင်းကုလသမဂ္ဂနည်းမျိုးစွမ်းအင်အေဂျင်စီရဲ့အကြီးအကဲကအင်္ဂါနေ့မှာပြောပါတယ်ပထမချိန်ရေစိုးစွန့်ထုတ်မှုမှာဆိုရင်ဘေးဖြစ်စေလောက်တဲ့အဆင့်ထိရေဒီယိုတတိကျဓာတ်မှုပါဝင်မှုမရှိဘူးဆိုတာကိုအတည်ပြုနိုင်ကြောင်းအဲအေးရဲ့အကြီးအကဲ Rafael Grossi က AFP ကိုပြောပါတယ် Kababoma, Suazo nuclear metrolamu pickabi, Senatoraja, Piget at Rempa de Dema, Japan, Jizurigo, Pesuit Mundial, Sumpin Niraba, Olympic Jigugan, Maya Lise, Gan Salo Shide, Jirigo, the Pibijan Santonia Pibi, Sazunim Yazo, Chain Yuaumaba, a Sabanglega, Sound Yanni, the Pisinigo, Sounty Nibi, Jizuri, Pita Sonata, Chili, Sella Sounty Domelo, Aea Piobare, Sumpi Jizuri Dema, Radio 30 Chop Bamamuga, Delidago. Tongaya Becquerel, Tamache out, Miaji, Jonajan, Aiga, Augusta, and Sally, Tija, don't touch them up, Hobiat Hawari. Tabi made the Dagan, up and the Marie Janema, so in Nijadlu, Diogale de Gisa, whom Jimmy up to be, Japanga Pinleza, Tintumugu, sang at Tabare.
Do I know India got Jordan and you go, dear me, Bunema, Tetare, Diogo, Bimin Tanaka, like your India got Jinja Jetopian like Bari. Nasana said, Oma, India net, the yoke, like Boy Pibogger and Nia Naga, Nemi, Ba. Tioga Mibunema, two pine chit tadalo, Indiaga, Sobare. Natana set Tongun de Tio, Santa Mibunu called Mibunema, India, and Nemirigo Tedhara Po. Tantaman Lanjawani, Digane, General Bimin Tanan, Tioco, Kangola Barello, India Nangayi Tana, Joy, so wish she do a return back chiga, Topianjama Piobare. Adilo Dioga loves on Naga, Neza Piabu, Pobi, Shok, Tweet, Tossibare, Lule, Tuga, Sobare. India and Diego and my Natalia Shilabi, Tioga, Si Aman, Tonga Rajang, India got the Italia Raba.
India Akata Agency, Chantry Yan Triga, Ye Lassin, Preshangani, Nasun Tushita, Lagwa, Tawinzo, by Munipping, a double Tiko, Tilaniga, Topian Labare, Lassin, Susamu, Twin, Chin Limit, allow she did Jinja Nitku, Twishi Gayabi, Lassinga, Eri Niagani, Tomita, Kualoma, Shida, Pichau, India Akata Tudi, Napoya, Piobare. India Akata to the Napoya, Tainchang Kukemu, Dain Lazena, Kuro Lanyan de Kuku, Begin, Uti Tuani de Lude, Akata Agency, Piosu, Tabare, Lila to the Namaloa de Lamian de Bien, Tawinzo Bango, Bigger Burundi, Namaima, India Akata Lazena, Senta Nangera Pibi, India Lamian de Bien, Tawinzo, Jacare, Ranzon Langan, Pitabare. Potone minute, take down out the tenuigo, Udamon Tane do Jinagara Pibare. Good up, the dim people jet with some marigos, the date they set over me. And Eugene and I and I promote the Nashlim with Jamatin Semiman, Yolivin Kane, I see it, Chini, the dim people jet, Satimame. Key and Muta, see on Tama, don't tencho name ye, Jogimun and Momu Neruma. Second, see a legend that came with an energy pick up with a penny to Dagan, you have Piobare. August Lana set Guy and Nimale, legend that came with a pitilu, Subare. Did the ring of you it in down my emaga.
ပြပုတ်ထားပါတယ်တင်းမျိုးသားစီယုံချင်းချုပ်ရညောင်လေးပင်ခရိုင်ကြောက်ကြီးနဲ့မုံမြုံနယ်တွေမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေတိုက်ပွဲတွေဖြစ်နေပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေတယ်ဆိုပြီးဒေသခံတအူးကအခုလိုပြောပါတယ်ချိုးဝါလီလာဦးစင်အုတ်ဖြတ်ပေါ့အုတ်ဖြတ်ဆိုစစ်တောင်းကြီးရဘက်ကနေပတ်ကံပ
ยวาลัวที่อาตัวยวาลัวเลยทอดทิ้งลัวที่เนี่ยลัวใช่มั้ยแต่นี่เราที่จะเจ้าอู้กากูไม่ได้อู้ฉันรู้เลยนานๆต้องมาเยอะอู้แต่ไม่อู้เป็นยังไงแต่มันจริงเนี่ยฉันรู้โอเคบ่ให้ตรงเนี่ยบ่โอเคโอเคจะเจ้าโอเคสัวฉันรู้โอเคจะจ้าอู้สักวันเนี่ยฉันรู้ชิวอันนี้จ้าฉันรู้เสด็จตรงนี้จ้าวิจารณ์ดีมั่วมั่วตรงนั้นจ้าบ่ที่เนี่ยอกุลันเนี่ยเสด็จเข้าเย็นนี่ก็เป็นสลบจีใส่สกาวสีเอเชียนแต่ยิ่งข้าลายเนี่ย န်ရရခဲ့တယ်လို့လည်းပြောပါတယ
်ကျွန်တော်ကြီးနဲ့ပြည်သားတော့မှသူတို့ကနှိမ့်တိုင်းပြင်တယ်ပဲဒါပေမဲ့ဟိုအရင်တက်လို့ထိကြရတဲ့ပုံရှိတယ်ဥပဲဟို၄ရောက်တော့ထိကြတယ
်ဟောကုန်းလာ9ရက်နေ့ကစပြီးဒီအပိုင်းထိအင်ဂျီ120ကျော်ကိုလည်းစစ်ကောင်စီဘက်ကမီးရှို့သွားခဲ့တယ်ဆိုပြီး KNU ကထုတ်ပြန်ထားတယ်လို့ဒေသခံတွေကဒီတမကအင်ဂျီတွေမီးလောင်တာတွေရှိတယ်လို့လည်းပြောပါတယ်
အေးလုံးချိန်မှာ120ကျော်တော့မှရအခုလက်ရှိဒီနေ့မီးလောင်အောင်ပါလိမ့်ဘောဒီနေ့မီးရှို့သွားတော့ပါလိမ့်ဘော
ညောင်လေးပင်ခရိုင်မုံမြို့နယ်နဲ့ကြောက်ကြီးမြို့နယ်ထဲမှာလေကြောင်းကနေပစ်ခတ်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြေးရွာတွေကိုမီးရှို့မှုဒေသခံတွေကိုဖမ်းဆီးစစ်ဆေးမှုတွေကြောင့်နေရက်ဆွန့်ခွာထွက်ပြေးနေရသူပြည်တွင်းဒုက္ခသည်သသိန်းနီးပါးရှိနေပြီးညောင်လေးပင်ခရိုင်တစ်ခုလုံးမှာတော့စစ်ဘေးရှောင်သူသသိန်း5000ကျော်ရှိနေတယ်ဆိုပြီးကရင်လူခွင့်ရေးအဖွဲ့အစည်းတွေနဲ့အရက်ဖက်အဖွဲ့အစည်းတွေကပြောဆိုကြပါတယ်ရှင်
။မအေးမှသတင်းပေးပို့ခဲ့တာပါ။အခုတော့ဂျာကာလာနိုင်ငံ NUG အစိုးရရဲ့သတင်းစာရှင်းလင်းပွဲနဲ့စပါမယ်။မအေးနဲ့ပတ်သက်လို့အလက်ကျအခွင့်အရေးသဘောတိုင်း Lilan sorry, Damian Mohobe, where Seaboard, Chick and Ness, the same, you pill out, Josa sorry at the Chimabe, Tining and Indian and in a common as Saint Shion, Josa sorry, and you, Jagala, Mudan, you, Suya, and Eugene and Jai when you toss him on up your body, and you do press you be in the Georgia, August Lan, a sequin up, Ponson, Jim, Pulu dead, and Jai when tonight she long answered in the better dead than the Shillingway jungle, goes all winning a Susie Timbia Tower, yeah.
Jagala Mutan Yu Suya Anuji Pwezibi, Nenequela Jama, Manega, Online Addison Pilo De, Nangayi Tanaye, Drinza Shilimwego, Wunji Dozima, Dudia Nangayi Wunji Umozo Une Du, Kratamaga Sayam Yama Miran Kozele, Tamaji Ucho Motuno Deobi, Anuji Nangayi Tanaga, Sanya Ke, Sanya Nizene, She looks on Mushi, Longazinego, Shinlim Pio Jaga Jaraba, Yama Yena Badalo, Asianga Chamatare, Bone the Ball to Nijangajako Lekampi, Eddie the Baldu Nijene and Yi, Asiangabe Usan Lokanbo, American Tione, EU Uyoba Tamaga Abawe Nanga Miazuga the Baldu Tajara Nenyi, Asian Ne, and Yuji Sasan Yi Ne Patelule, Wunji Dozima Onga Shinlin Tibiagabare Majagema Asian Aleja Okata Abianle Shilaroma Pite Dre, Yama Yima Aleja Okata at the Baldai, like Sasan Yaram Yum Hope. A poet sepo chicken at Sasan Yemu Pilla, and Eugene in it, Josa Sangyanirello, Dozima on up your body.
Lame chairman, she bought not loud chairman, she down body down, tomorrow got titans in Agago, Tonsu Tinagago, Utanang and Piano, not an angel, Ogali, a tip yan Sayara Muha, a D to Pitbo, she be that Kinji Bolly, a Dudamuri, a sunny pian Samus, a Pitima, Nogoriama, 5 point consensus ago. စီကောင်စီရဲ့ပူးပေါင်းဒီအာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုပြောချင်တာပါစီကောင်စီကအာဆီယံပြောစကားနဲ့နားမထောင်ဘူးဥပမာလဲနားမထောင်လို့ရခြင်းမှာဒီလိုမျိုးရှိပြီးသားဟာကိုရီဗတ်ဖြစ်လို့မရဘူးလို့ကျွန်တော်တို့အမြင်နဲ့ဒါကြောင့်မို့လို့ဘယ်ချဲမန်ရှစ်ပြောင်းတော့ညာလဲပဲဒီရှိပြီးသားပရော့ဂရက်စ်နဲ့ဒီဆက်ဆံရေးကိုအင်စတီကျူရှင်နယ်ရယ်လေးရှင်းဖြစ်အောင်လို့မို့လို့ကယ်ရီလောက်သွားဖို့လို
ုံနဲ့ဆက်ဆံရေးရှိအောင်လှုပ်ဆောင်သွားမယ်လို့ဆက်ပြောပါတယ်။ရိုဟင်ညာအရေးနဲ့ပတ်သက်လို့ပြောကြတာမှာတော့အမေရိကန်အပါအဝင်တခြားနိုင်ငံတွေကလွတ်တော်အမတ်တွေနီးတူဒုက္ခသည်စခန်းတွေသွားပြီးသွားရောက်တွေ့ဆုံလုတ်ကင်ပေးလို့ပေမဲ့ NUG ရဲ့အနေအထားအရအဲ့ဒီလိုလုတ်ခွင့်မသာကြောင်းနဲ့နိုင်ငံရေးရာကူညီဆောင်ရွက်ပေးလို့တဲ့ဆန္ဒရှိတာနဲ့အညီနိုင်ငံတကာအစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံတိုင်းရိုဟင်ညာတွေအတွက်အကူအညီတွေရှော့ချမပြစ်လိုက်ဖို့အစဉ်တစိုက်တိုက်တွန်းပြောကြားပေးနေတယ်လို့ဆိုပါတယ်။ NUG နိုင်ငံရေးဌာနဒုတိယဝန်ကြီးဦးမိုးစောဦးကလည်းစစ်ကောင်စီပေါ်နိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုတွေအကြောင်းကိုရှင်းလင်းတင်ပြတာမှာတန်ခတ်ပိတ်ဆို့မှုတွေအတိုင်းအတာတစ်ခုထိအောင်မြင်မှုရှိပေမဲ့ရှေ့ဆက်လှုပ်ဆောင်သင့်တာတွေရှိနေသေးတာနဲ့ပတ်သက်လို့ပြောကြားခဲ့ပါတယ
်။ဒီဥရောပသမဂ္ဂပေါ့ဒီ EU အနေနဲ့ကတော့ဒါ MOGU ကိုသူတို့ရေးယူတဲ့အထက်မှာခက်သွင်းထားပြီးဖြစ်တယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုလိုနိုင်ငံမျိုးကြတဲ့ခါကျတော့ဒီ MOGU ကိုရေးယူဖို့ပြဿနာတာကြံရှိနေတယ်ပေါ့လေ။ဆောတော့ပြောတယ်ကျွန်တော်တို့ ban နေပေါ့လေ။ ban နေကိုရေးယူတဲ့ကိစ္စမှာဆိုလို့ရှိရင်ကျွန်တော်တို့ဒီအမေရိကန်ပြည်ထောင်စုကတော့ဒီ ban နေကိုရေးယူရမယ့်စောင့်ဆောင်နေတယ်။ဒါပေမဲ့လို့လည်းခြားနိုင်ငံတွေပေါ့လေ EU လို့ UK လို့ခင်ဗျားစတဲ့နိုင်ငံတွေဆိုလို့ရှိရင်ဒီနိုင်ငံတကာကဒီ MFTP နဲ့ဒီ UN နဲ့ကုသရေးဝေးပါပေါ့လေ MICB တို့ကိုဒါရေးယူဖို့လိုအပ်တယ်လို့သဘောထားပါတယ
်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကတော့တပ်တမရေးနီလာအယအန်ယူဂျီရဲ့စီယုံလှုပ်ဆောင်မှုတွေကိုရှင်းလင်းတင်ပြတာမှာစစ်ကောင်စီဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုစစ်လက်နက်တပ်ဖွဲ့အသုံးချနေတယ်လို့ပြောပါတယ
်လူသားချင်းစာနာမှုအကူအညီပေးကွန်ပျူတာတွေကိုလူကိုသိစေနိုင်တဲ့စစ်လက်နက်သဘောစစ်တပ်ကနေပြီးတော့အသုံးပြုနေမှုပဲဖြစ်ပါတယ်။ဒီလူသားချင်းစာနာမှုအခုညီပေးလူတွေအနေနဲ့အခုညီတွေကိုတကယ်လူအပ်လူတွေလက်ထဲကိုရောက်ဖို့အခြေခံမူတွေနဲ့လူသားချင်းစာနာမှု principle တွေနဲ့အညီရရှိနိုင်အောင်ဆောင်ရွက်ရေးဟာလွန်စွာအရေးကြီးတယ်ဆိုတဲ့ဥပဒေကျွန်တော်တို့ခံယူထားဘူးလူတိုင်းလူတိုင်းခံယူထားတဲ့အချက်ပဲဖြစ်ပါတယ်
စစ်ကောင်စီကတစဉ်အကူအညီတွေပေးနေတာဟာအစိတ်ပင်ကိုရေလောင်းသလိုဖြစ်နေတာကြောင့်အကူအညီလိုအပ်နေသူတွေထံအကူအညီတွေရောက်နိုင်ရေးအတွက်တမရိုးကြနီလာနေအပြင် NUG တိုင်းဒေသနဲ့တကိုင်းအဖွဲ့အစည်းတွေနဲ့မြေပြင်မှာတကယ်ကူညီလုပ်ကင်ပေးနေသူတွေအားလုံးပါဝင်တဲ့ရန်ရာတစ်ခုတည်ထောင်ဖို့လိုအပ်တယ်လို့အာမကြီးကပြောပါတယ်။ အကူအညီတွေကိုပို့ဆောင်တဲ့အခါမှာလည်းနေဆက်ဖြတ်ကျော်အကူအညီပေးရနည်းလမ်းတွေကိုလည်းထည့်သွင်းစဉ်းစားကြဖို့လိုအပ်တယ်လို့ဆိုပါတယ်ကုလသမဂ္ဂကထုတ်ပြန်ထားတဲ့စာရင်းတွေအရမြန်မာနိုင်ငံကဒေသစုံမှာပြည်သူ18တန်းဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေသလိုလူပေါင်း15တန်းဟာလည်းရိတ်ခါမလုံလောက်မှုနဲ့ရင်ဆိုင်နေရပြီးတိတသမ9တန်းကတော့နေရာစွန့်ခွာထွက်ပြေးနေကြရတယ်လို့ဆိုပါတယ်ကမ္ဘာစာနာရိတ်ခါဖွံ့ဖြိုးရေးအစီအစဉ် WFP ရဲ့အဆိုအရမြန်မာနိုင်ငံကကလေးတငယ်3ဦးမှာတဦးဟာအဟာရချို့တဲ့မှုနဲ့ကြုံနေရတယ်ဆိုတဲ့အချက်ကိုလည်းတာမကြီးဦးကျော်မထွန်းကထည့်သွင်းပြောကြားခဲ့ပါတယ်။ NUG နိုင်ငံရေးဝန်ကြီးဌာနအနေနဲ့နှစ်နှစ်ခွဲလောက်အကြာမှပထမဆုံးအကြိမ်သတင်းစာရှင်းလင်းပွဲကျင်းပတယ်ဆိုပေမဲ့နောက်မှာဒီထက်မကအကြိမ်ရေများများခက်စိတ်စိတ်ကျင်းပနိုင်အောင်ကြိုးစားသွားမယ်လို့ဝန်ကြီးဒေါ်စင်မအောင်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ခင်ဗျာ
။ NUG နိုင်ငံရေးရဲ့ပထမအကြိမ်သတင်းစာရှင်းလင်းပွဲအကြောင်းကိုကုဇော်ဝင်းလိုင်ကစူးစီးတင်ပြခဲ့တာပါ။အခုတော့နိုင်ငံတကာသတင်းဆောင်ပါတပုတ်ပဲအလှည့်ပေးကြပါတယ်ထွန်းသစ္စာစီးပွားရေးအုပ်စုဖြစ်တဲ့ Brazil, Russia, India, တရုတ်တောင်အာဖရိကနိုင်ငံတွေပါတဲ့ BRICS BRICS အဖွဲ့တွေကိုအဖွဲ့ဝင်သစ်6နိုင်ငံထပ်တိုးလာပါတယ်ကမ္ဘာအရေးအရာတွေမှာ American ဥဆောင်နေတာပေါ်ပြန်လဲချိန်ညှိဖို့လို့ယူဆနိုင်တဲ့ဒီထွန်းသစ္စာနိုင်ငံတွေရဲ့အဝင်အဝိုင်းချက်ထွင်မှုပေါ်နိုင်ငံရေးလှိလာတုံ့သက်သူတွေကိုမေးမြန်းပြီး VOA သတင်းတောက် Kate Ballett က Johannesburg ကနေသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးတင်ပြပေးပါမယ်
Johannesburg မှာကျင်းပခဲ့တဲ့ BRICS ထိပ်သီးအစည်းအဝေးနောက်ဆုံးနေ့ဩဂတ်24မှာအရှင်တောင်အာဖရိကသမ္မတဆီရီရာမာဖိုဇာကအာဂျင်တီးနား၊အီသီယိုးပီးယား၊အီဂျစ်၊အီရန်၊ဆော်ဒီအာရေဗီးယားနဲ့အာရဗ်စိုးပွားများပြည်ထောင်စုနိုင်ငံတွေကို2024ခုနှစ်ဇန်နဝါရီလမှာအဖွဲ့ဝင်ဖြစ်လက်ခံဖို့ဆုံးဖြတ်ခဲ့ကြောင်းကြေညာခဲ့ပါတယ် BRICS ကောင်းဆောင်တွေကလည်းဆုံးဖြတ်ချက်ကိုထောက်ခံကြောင်းထုတ်ဖော်ပြောဆိုကြပါတယ်ဒီလိုအဖွဲ့ဝင်အားချက်ထွင်မှုကိုယူကရိန်းစစ်ပွဲကြောင့်အနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူခံရလို့နိုင်ငံတကာမှာအထူးကြံလာနေတဲ့ရုရှားကအဓိကဥဆောင်ကြောင်းလိလာသူတွေကသုံးသက်ကြသလိုတရုတ်ကလည်းဒီလိုအဖွဲ့ဝင်ချဲ့ထွင်နိုင်တာကသမိုင်းဝင်ဖြစ်ရဖြစ်ချီကျူးခဲ့ပါတယ်။အခုလောလောဆယ်မှာတော့ဒီ BRICS အဖွဲ့ရဲ့အောင်မြင်မှုပေါ်သုံးသက်ကြတာတွေကအမြင်တွေကွဲပြားနေကြပါသေးတယ်။တချို့ကဒီအဖွဲ့ဖြစ်ထွန်းလာတာကအရေးကြီးတဲ့ဖြစ်ရဖြစ်ရှုမြင်ကြပေမဲ့တကယ်လက်တွေ့မှာတော့တည့်ရောက်မှုသိမရှိနိုင်ဘူးလို့ဆိုကြတာတွေလည်းရှိပါတယ်။တကယ်တော့ဒီအဖွဲ့ကကမ္ဘာလူဦးရေရဲ့40ရာခိုင်နှုန်းကိုစုစည်းထားတာဖြစ်တယ်လို့ကမ္ဘာနိုင်ငံတွေရဲ့ပြည်တွင်းစုစုပေါင်းထုတ်ကုန် GDP ရဲ့၄ဘုံတစ်ဘုံလောက်ကိုလည်းစုစည်းထားတာပါအခုအဖွဲ့ဝင်အသစ်တွေထပ်တိုးလာလို့ကမ္ဘာပေါ်မှာကိုစားပြုမှုမှာရော GDP မှာပါထပ်တိုးလာအောင်ပါဒါပေမဲ့လက်ရှိအဖွဲ့ဝင်တွေထဲမှာအာဏာရှင်နှစ်နိုင်ငံနဲ့ဒီမိုကရေစီ၃နိုင်ငံဆိုပြီးစနစ်ကွဲပြားတဲ့နိုင်ငံတွေနဲ့ဖွဲ့စည်းထားတယ်လို့အဖွဲ့ဝင်အသစ်တွေထဲမှာလည်းတချို့ကအရင်ကတည်းကသဘောတဘာဝအဖြစ်မာမိတ်ပြုတ်ခဲ့ကြသူတွေမဟုတ်တဲ့နိုင်ငံတွေလည်းပါနေတယ်လို့တောင်အာဖရိကမြို့တော်ပရီတိုရီယာအခြေစိုက်လူမျိုးရေးဆိုင်ရာလိလာရေးအင်စတီကျူကသုတေသီဖရီယယ်ဆင်းကမှတ်ချက်ပြုပါတယ်
My first impression is that it's quite a strange odd group.
အဖွဲ့ဝင်အသစ်တွေကိုကြည့်ရင်ကျွန်တော်ပထမဦးဆုံးမြင်တာကသူတို့ရဲ့မတူကွဲပြားမှုနဲ့ထူးဆန်းတဲ့ဖွဲ့စည်းမှုပါ။အရှေ့အလယ်ပိုင်းနဲ့မြောက်အာဖရိကနိုင်ငံတွေကြားစုစည်းထားမှုကဒီဒေသတွေမှာBRICS အဖွဲ့ရဲ့ရှေ့ခြေလမ်းနေအရှင်ဟုန်မြင့်လာမဲ့သဘောပါ
လက်ရှိအဖွဲ့ဝင်တွေထဲမှာနေဆက်အငင်းပွားမှုဖြစ်နေတဲ့တရုတ်နဲ့အိန္ဒိယပါတယ်လို့အခုထပ်တိုးပေါင်းစည်းမှုအသစ်မှာလဲချုပ်နိုင်ငံတွေကြားတင်းမာတဲ့ဆက်ဆံရေးရှိကြောင်းစင်းကသုံးသပ်ပါတယ်
Tensions between Ethiopia and Egypt for example
ဥပမာ Ethiopia နဲ့ Egypt ကြားကတင်းမာမှုတွေကလာမယ့်နှစ်တွေမှာလဲတိုးလာနိုင်ဖွယ်ရာရှိပြီး BRICS အဖွဲ့ရဲ့စည်းလုံးညီညွတ်မှုကိုပြပြသွားစေနိုင်ပါတယ်ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းမှာလဲအိန္ဒိယနဲ့တရုတ်ကြားမှာအလားတူကျွန်တော်တို့မြင်တွေ့ခဲ့ရပြီးပါပြီ
Ethiopia နဲ့ Egypt နှစ်နိုင်ငံကနိုင်မြစ်ပေါ်မှာအေယာမရေအားလျှက်စစ်စီမံကိန်း10ခုတိစောက်တာနဲ့ပတ်သက်ပြီးကွဲပြားမှုတွေရှိနေတာပါအလားတူပဲအီရန်နဲ့ဆော်ဒီအာရေဗီးယားကြားမှာလည်းတန်တမန်ကြီးနဲ့စေအေးရရန်လိုတဲ့သမိုင်းကြောင်းရှိကြပြီးဒီနှစ်နိုင်ငံဟာယီမင်စစ်ပွဲမှာလည်းစန့်ချင်ဘဲအဖြစ်နှစ်ပေါင်းများစွာပါဝင်ပတ်သက်နေကြပါတယ်။တောင်အာဖရိကနိုင်ငံတကာရေးရာအင်စတီကျူကစတီဗင်ဂရူးယက်အဆိုရတော့ဒီနှစ်နိုင်ငံတစ်ဖွဲ့တည်းဖြစ်နေတာကတန်တမန်ရေးရာထူးခြားနေတယ်လို့ပြောပါတယ
်။ might be some surprises there.
ဒီနေ့အစောပိုင်းကတရုတ်ကကြောင်းဝင်ညှိနှိုင်းပေးခဲ့ပေမဲ့အီရန်နဲ့ဆော်ဒီအာရေဗီးယားကနှစ်ပေါင်းများစွာပြန်ဆိုင်နေကြတာပါအထူးသဖြင့်ဒီနှစ်နိုင်ငံကအခုအပွဲအစည်းတစ်ခုထဲမှာဆိုတော့အံအားသင့်စရာတွေဖြစ်ကောင်းဖြစ်လာနိုင်ပါတယ
်လာမယ့်နှစ်မှာဝင်ခွင့်လက်ခံမဲ့6နိုင်ငံဟာဖွံ့ဖြိုးဆဲကမ္ဘာရဲ့ချန်ပီယံအဖွဲ့ဒါမှမဟုတ်ဖွံ့ဖြိုးဆဲကမ္ဘာတောင်ကျန်း Global South ကိုကိုစားပြုတဲ့အဖွဲ့လို့သတ်မှတ်ကြတဲ့ဒ
ဒီ BRICS အဖွဲ့တွေကိုပါဝင်ဖို့စိတ်ဝင်စားနေကြတဲ့နိုင်ငံပေါင်း40တဲကနိုင်ငံတချို့ပဲရှိပါသေးတယ်။အရင်ဘက်ကထိပ်သီးစည်းဝေးပဲပြီးကြညာချက်ထဲမှာ BRICS ခေါင်းဆောင်တွေကကမ္ဘာလုံးဆိုင်ရာဗဏ္ဍာရေးအဖွဲ့စည်းတွေကိုပြုပြင်ပြောင်းလဲရေး American Dollar ကြီးစိုးနေတဲ့စနစ်ကနေရုံထွက်ဖို့လိုအပ်ကြောင်းနဲ့ပြည်တွင်းငွေကြေးတွေကိုပုံမအသုံးပြုမှုစီဥတီသွားဖို့လိုအပ်ကြောင်းတွေပြောခဲ့ကြပါတယ်။ BRICS ထိပ်သီးစည်းဝေးပဲတစ်လျှောက်လုံးမှာယူကရိန်းအရေးကအကဲဆက်တဲ့အနေအထားနဲ့တနိုင်သမျှရှောင်ရှားဆွေးနွေးခဲ့ကြပြီးအပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကဖောင်းရန်ထုတ်ထားတဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကအွန်လိုင်းဗီဒီယိုကနေပဲဒီအစည်းအဝေးကိုတက်ခဲ့ပါတယ်။ BRICS ခေါင်းဆောင်တွေအားလုံးကညီညာရေးလိုလားကြောင်းထုတ်ဖော်ပြောဆိုကြပေမဲ့ရုရှားရဲ့ကြွကြော်စစ်ကိုတိုက်ရိုက်ဝေဖန်တာမျိုးတော့မရှိခဲ့ကြပါဘူး။ BRICS ထိပ်သီးအစည်းအဝေးရဲ့အပြီးသတ်ကြေညာချက်မှာလည်းအခြားပဋိပက္ခတွေကိုတော့အမည်နဲ့တကွရည်ညွှန်းပေမဲ့ယူကရိန်းစစ်ပွဲကိုတိုက်ရိုက်ညှို့ဆိုတာမျိုးမလုပ်ခဲ့ပဲတခြားနိုင်ငံတွေရဲ့အချုပ်ချာအာဏာကိုလေးစားချောင်းသာဖော်ပြခဲ့ပါတယ်။အခုတော့အိန္ဒိယကသတင်းဆောင်ပါတပုတ်နဲ့ဆက်ပါမယ်။အိန္ဒိယမှာ1948လွတ်လပ်ရေးရပြီးတဲ့အချိန်မှာဘာသာရေးရကွဲပြားပြီးတော့အိန္ဒိယပါကစ္စတန်နိုင်ငံခွဲခြားလိုက်ပါတယ်။အဲဒီမှာပဋိပက္ခတွေဖြစ်ပြီးလူ12သန်းလောက်လည်းထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။အဲဒီမှာအကြမ်းဖက်ခံပြီးလူဆုလိုက်ပြေးလာတက်ခံရတယ်လည်းဖြစ်ခဲ့ပါတယ်။ဒီထက်ကတက်တည်တရကတစ်ခုကတော့အိန္ဒိယနိုင်ငံမြို့တော်ဒေလီမှာဒုက္ခသည်ထောင်ပေါင်းများစွာရောက်ရှိခဲ့တာပါ။ဒေလီမှာဒီဒုက္ခသည်တွေရဲ့အမှတ်ရပစ္စည်းတွေဆောက်ရစာတန်းတွေနဲ့ဇလန်ဟောင်းတွေကိုအကြောင်းပြောပြစူးစီးထားတဲ့ပြတိုက်သစ်တစ်ခုကိုအကြာခင်ကဖွင့်လှစ်ခဲ့တဲ့အကြောင်းကိုစံကျော်ကစူးစီးပြောပြပါမယ
်။ဒီရွက်ဖြစ်တဲ့ဟာဒေလီကပါတီရှင်ပြတိုက်မှရှိတာဖြစ်ပြီးဒါဟာဒေလီမှာဒုက္ခသည်စခန်းတွေမှိုလိုပြန့်ကျဲခဲ့တာကိုတင်ကိတာတစ်ခုအနေနဲ့ပြသထားတာပါ။1948ခုနှစ်မှာအိန္ဒိယကိုဘာသာရေးအရာနှစ်ပိုင်းခွဲခြားသတ်မှတ်လိုက်ချိန်ဟိန္ဒူတွေဟာအိန္ဒိယထဲထွက်ခွာခဲ့ကြပြီးမွတ်စလင်တွေကတော့ပါကစ္စတန်ဘက်အချမ်းကိုထွက်ခွာခဲ့ကြပါတယ်။
Delhi was more or less
သူတို့ရောက်လာတဲ့အချိန်ကဒီလီမှာဒုက္ခသည်တွေနေလာများလားမသိပါဘူး။သူတို့ကအိမ်မရှိ၊ဘာမျှော်လင့်ချက်မှမရှိဘဲနဲ့ဒီကိုရောက်လာခဲ့တာပါ။သူတို့မိသားစုတွေတငယ်ချင်းတွေကိုလည်းဆုံရှုံခဲ့ရတယ်။ရေဘူးရအဖင်တော့သူတို့ဟာပတ်စံနေနေနဲ့ဒီကိုရောက်လာပြီးတော့ဘဝအတိတ်ကိုပြန်ဆခဲ့ကြရတာပါ
။အများစုကတော့ဒီကိုယထာနဲ့ရောက်လာခဲ့ကြတာပါ။ဒီပြန်လည်မုံမံပြတ်တာထားတဲ့ယထလုံးကတော့အတိတ်မှာနှစ်နိုင်ငံစလုံးကစူပူတောင်းကျမ်းသူတွေဟာတချို့ယထာတွေပေါ့ဘလို့အကြမ်းဖက်ခဲ့တယ်လဲဆိုတာကိုရည်ညွှန်းထားပါတယ်။တက်ရှင်လွတ်မြောက်လာသူတွေကတော့သူတို့ရဲ့ပိုင်ဆိုင်မှုလက်တဆုပ်စာဖြစ်တဲ့ဘာသာရေးအဝတ်အစားအချုပ်ဆက်ထိုင်ခုံကဒင်းတိုင်စတာတွေနဲ့ရောက်လာခဲ့ကြတာဖြစ်ပြီးဒါကိုဘွားသစ်စဖို့အတွက်ယူလာတာလည်းဖြစ်နိုင်တယ်လို့အမတ်တရအတွက်ယူလာတာလည်းဖြစ်နိုင်ပါတယ်။ဆယ်စုနှစ်ချီကြာနိုင်ငံရေးအပြိုင်မှုတွေဘလို့ပဲရှိနေပါစေတချို့ပြတိုက်တဲကပစ္စည်းတွေဟာနှစ်နိုင်ငံစလုံးကတာမန်အခြေခံလူဒန်းစားတွေကြားမှာရှိတဲ့ခိုင်မာတဲ့နှောင်ဖွဲ့မှုတွေကိုရင်ညွှန်းနေပါတယ်။ဒီလိုအိုဟောင်းနေတဲ့လျှက်စစ်မီတာတိုင်းပစ္စည်းနဲ့စည်ရင်းစာအုပ်လေးတွေဟာပါကစ္စတန်ကိုလာလေတဲ့အိန္ဒိယမိသားစုတွေရှိအမှတ်တရအနေနဲ့ပေးလိုက်တဲ့ပစ္စည်းတွေပ
ါ These small things you know memories which are kept
alive by both sides နိုင်ငံလုံးကလူတွေအတွက်အမှတ်တရတွေကိုပြန်ပြီးတော့ရှင်သန်စေပြီးတော့မျှော်လင့်ချက်ကိုလည်းပိုခိုင်းမစေပါတယ်ဒီကလူတွေပါကစ္စတန်ကိုပြန်သွားပြီးတော့အိမ်အိုအိမ်ဟောင်းလေးတွေကိုပြန်တွေ့တဲ့အခါမှာသူတို့အတွက်အတိတ်ကိုတသသပြန်ပြီးတော့လွမ်းဆွစေပါတယ်နိုင်ငံရေးရဆိုရင်တော့အရန်ကိုခက်ခဲကြံတန်းတဲ့နောက်ခံစက်ကြောင်းတွေရှိပေမဲ့အဲဒီကလူတွေရဲ့နှွေးထွေးပြူငါမှုကအရန်ကိုအံ့ဩစရာကောင်းပါတယ
်။အာရှော့တာဝါအပါဝင်ဒုက္ခသည်အများစုကတော့ခါးသီးတဲ့အတိတ်တွေကိုမသက်ဆောင်လာကြပါဘူး။သူ၅နှစ်သားအရွယ်မှာသူ့မိဘတွေနဲ့အတူဒေးလီကိုရောက်ကြတဲ့ကအတူပါလာတဲ့ဒီကြေးဖလားကိုလည်းလှူဒန်းခဲ့ပါသေးတယ
်။ I'm fond of this Pakistani things.
ကျွန်တော်ပါကစ္စတန်ကအရာဝတ္ထုတိုင်းကိုချစ်မြတ်နိုးတယ်။ဒါကြောင့်ကျွန်တော်ပါကစ္စတန်ဇာကားတွေကိုကြည်တယ်။ဒီမှာရှိတဲ့ကျွန်တော်တငယ်ချင်းတွေကလည်းမွတ်စလင်တွေပဲ။ဒါပေမဲ့ကျွန်တော်သူတို့နဲ့အဆင်ပြေနေတာပဲ။အောက်ခြေလူဒန်းစားတွေကြားမှာတော့ဘာပြဿနာမှမရှိဘူးဗျ
။ဆမ်ဂီတာဂီလိုဒီလိုလာလေတဲ့သူတွေထဲမှာလူငယ်တွေများပါတယ
်။1947ဆမ်စီကလင်
1948ခုနှစ်အတိတ်ကိုကြည့်ပြီးကျမတို့တွေသင်ခန်းစာယူသင့်ပါတယ်။ဘာသာရေးအပေါ်အခြေခံပြီးတိုင်းပြည်ကိုနှစ်ချမ်းခွဲလိုက်တဲ့အကျိုးဆက်တွေကဘာတွေလဲဆိုတာအခုမြင်တွေ့နေရတာပဲမဟုတ်လား။ဒါကြောင့်ကျမတို့တွေငြိမ်းချမ်းရေးစီကိုဦးတည်ပြီးရှေ့ကိုရှောင်လန်းရမှာဖြစ်ပါတယ
်။ဒါကတော့ဒီပြကင်းနောက်ဆုံးပေးခြင်းတဲ့သတင်းစကားပါ။မျော်လင့်ချက်အိမ်မက်ဆိုတဲ့စာတိုက်ပုံးဖြစ်ပြီးနှစ်နိုင်ငံအကြားရှေးဟောင်းအမွေနှစ်တွေကိုဖလှယ်ရင်းနဲ့ကောင်းမွန်တဲ့အနာဂတ်တွေကိုပိုင်ဆိုင်ရေးတရုတ်ဖို့ပြသထားတာပဲဖြစ်ပါတယ်ခင်ဗျာ
။ကိုစံကျော်ပြောပြသွားတာပါ။အခုမကြခင်မှာတော့ဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ဖို့ရှိပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
။မင်္ဂလာမနက်ခင်းမှာတော်တော်ရှင်များခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VUE မြန်မာပိုင်းအစီအစဉ်ရဲ့ August 23ရက်ဗုဒ္ဓဟူးနေ့မနက်ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ပတ်စင်ကဏ္ဍတွေလာပါမယ်။ယူကရိန်းနဲ့မြန်မာရေးသုံးသက်ချက်မတင်ဆက်မီမှာပထမဆုံးအနေနဲ့မြန်မာတောင်သူလယ်သမားတွေအကြောင်းတင်ဆက်ပေးတဲ့မြေကြီးဩဇာအစီအစဉ်စတင်ကြပါတယ်။မြန်မာနိုင်ငံမှာအထမသိန်းစီကံလယ်မြေတွေကိုမူလပိုင်ရှင်တွေလက်ထက်ပြန်လည်ရရှိရေးအတွက်တောင်သူလယ်သမားရေးဆောင်ရွက်နေကြသူတွေကအရင်ကနှီးမျိုးစုံနဲ့လှုပ်ဆောင်ခဲ့ကြပေမဲ့ဆက်နသိန်းပြီးနောက်ပိုင်းမှာတော့ဆက်လက်လှုပ်ဆောင်နိုင်ဖို့လုံးဝမလွယ်ကူတဲ့အနေအထားကိုရောက်သွားပါတယ်။ဒါနဲ့ပတ်သက်ပြီးလေးလာစုံစမ်းထားတဲ့ကိုခမောင်စိုးမင်းကနေတောင်သူလယ်သမားရေးဆောင်ရွက်သူတွေကိုတွေ့ဆုံမေးမြန်းပြီးတော့ခုလိုစုစည်းထားပါတယ်ခင်ဗျ။
ချိုရီကာလာအတွင်းကအာနာပိုင်တွေနယ်မြေခံစစ်တပ်တွေရောသူတို့နဲ့အကျိုးတူခရိုနီကောစီးပွားရေးလုပ်ငန်းရှင်ကြီးတွေရောကတောင်သူလယ်သမားတွေစီကနေအရမမြေသိမ်းရာသိမ်းပြုလုပ်ခဲ့တာဟာဧကပေါင်းမြောင်များစွာရှိခဲ့ပါတယ်ဖီနိတ်အုပ်ချုပ်တဲ့စစ်အုပ်ချုပ်ရေးကြောင့်အဲ့ဒီအချိန်ကတောင်သူလယ်သမားအရေးဆောင်ရွက်လှုပ်ရှားသူတွေရှိပေမဲ့အများစုကဖမ်းဆီးထောင်ချခံခဲ့ရတာကများပါတယ်ဒါပေမဲ့လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဝင်ရောက်ရှင်ပြိုင်ခြင်းမပြုခဲ့တဲ့2010ခုနှစ်အငင်းပွားစရာရွေးကောက်ပွဲမှာကြမ်းခံရေးပါတီအနိုင်ရတယ်လို့ကြေညာပြီးစစ်အစိုးရဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ကနေအရက်သားဝန်ကြီးချုပ်ဦးသိန်းစိန်အဖြစ်တာဝန်ယူခဲ့ပြီးဒီမိုကရေစီလွတ်လပ်ခွင့်ထိုက်တင်သလောက်ဖွင့်ပေးခဲ့ပါတယ်အဲ့ဒီအချိန်မှာတောင်သူလယ်သမားတွေဘက်ကနေမိမိတို့ရဲ့သိန်းစည်းကံစိုက်ပျိုးမြေတွေပြန်လည်ရရှိရေးအတွက်ထွန်းနှုံးတိုက်ပွဲတွေဆန္ဒပြပွဲတွေအပါအဝင်ငြိမ်းချမ်းစွာတောင်းဆိုခဲ့ကြပါတယ်။အဲ့ဒီလိုတောင်းဆိုကြရမှာနယ်မြေခံစစ်တပ်တွေအရမသိန်းစည်းထားတဲ့စိုက်ပျိုးမြေတွေအများစုပြန်လည်ရရှိရေးကလွဲလို့ကျန်တာတွေကတော့တပိုင်းတစအောင်မြင်တာလည်းရှိလုံးလုံးမအောင်မြင်ခဲ့တာလည်းရှိပါတယ်။တဆက်တဲ့2015ခုနှစ်ရွေးကောက်ပွဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနိုင်ရပြီးအစိုးရအဖွဲ့အုပ်ချုပ်တဲ့ကာလမှာတော့လွှတ်တော်ရဲ့ပါဝင်မှုအားကောင်းခဲ့တဲ့အတွက်ဒေသတချို့မှာသိမ်းဆည်းခံလဲရမည့်အတော်များများပြန်လည်ရရှိတာတွေရှိခဲ့ပါတယ်ဒါပေမဲ့လည်း2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့စိုက်ပျိုးမြေတွေအရမသိမ်းယူခံခဲ့ရတဲ့ကိစ္စကိုပြန်လည်လုံဆောင်ဖို့မလွယ်ကူကြတော့ပါဘူးအဲ့ဒီလိုဆောင်ရွက်မယ်ဆိုရင်သက်ဆိုင်ရာရုံးပြင်ကဏ္ဍတွေကိုဝင်ထွက်သွားလာရမှာဖြစ်တဲ့အတွက်အခုလိုလက်နက်ကင်ပြိပကဖြစ်ပွားနေချိန်မှာနှစ်ဖက်စလုံးကအမြင်မှားမှုတွေရှိလာနိုင်တယ်လို့မြေလက်ဒေသမှာအခြေစိုက်တဲ့တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်
။သိန်းစည်းမြေကိစ္စကတော့ဟိုအစိုးရအဆက်ဆက်ဖြည့်ရှင်းမှုအင်မတန်ခက်ခဲတဲ့ပြဿနာပါပဲ။ဟိုဒီလိုအချိန်မှာဆိုရင်တော့ပိုပြီးဖြည့်ရှင်းမှုခက်ခဲတာပေါ့ဗျာ။ဘာလို့လဲဆိုတော့ပြိပကဖြစ်နေတဲ့အချိန်ဖြစ်တဲ့အတွက်အစိုးရယုံတွေကိုဝန်မိုးထွက်ဖို့အတွက်ဟိုခက်ခဲတယ်ပေါ့ဗျာဝန်မိုးထွက်ဖို့အတွက်အမျိုးမျိုးစဉ်းစားဆင်ခြင်နေရတဲ့အချိန်အခါမျိုးဖြစ်နေတာပေါ့ဒါကြောင့်မလို့ကျွန်တော်တို့ဒီကုညီဆောင်ရွက်ပေးတဲ့သူတွေပဲဖြစ်ဖြစ်ကာယကံရှင်တောင်သူလယ်သမားတွေကိုယ်တိုင်ပဲဖြစ်ဖြစ်ဒီအစိုးရယုံတွေနဲ့ဆက်သွယ်ဆောင်ရွက်ဖို့အင်တန်ကိုခက်ခဲပါတယ်အကြီးမားဆုံးခက်ခဲတော့အဲ့ဒါပါပဲဒီသဲသိမိကိစ္စကတကယ်တမ်းပြောရမယ်ဆိုအောင်မြင်မှုမလွယ်ဘူးဗျာတောင်သူလယ်သမားလက်ထက်ကိုရောက်လူနီးနီးမြေတွေတောင်မှမအောင်မြင်မဲနဲ့ပြန်ပြီးကြာရှုံးသွားတာခါလေးအများကြီးပဲအဲ့လိုမြေမှုမျိုးတွေအများကြီးပါပဲသိန်းစည်းမြေပြဿနာကိုဖြေရှင်းတော့မယ်ဆိုရင်အစိုးရယုံနေကိုဝင်ရထွက်ရမယ်ဗျာတိုင်းရင်းအစိုးရတော့ KI တို့မြို့နယ်တို့ဝင်ရထွက်ရမယ်နောက်ရေးစင်းဌာနကိုသွားရမယ်ပြိပကဖြစ်နေတဲ့ဂျားထဲမှာသိန်းစည်းမြေပြဿနာကိုဖြေရှင်းတဲ့ဂျားညက်သွားနိုင်တဲ့အခြေအနေတည့်ရဖြစ်ပေါ်နိုင်တယ်ဖြေရှင်းမယ်ဆိုရင်ဒါအဲ့ဒါအနေနဲ့ရှိပါဘူးရှိတယ်လေကျွန်တော်တို့ကလက်တွေ့ကြတောင်းတယ်သမားတွေကညနာချက်တွေကိုပူစားဖို့ဆိုတာမဖြစ်နိုင်ပါဘူးပြိပခတဲ့မှာဂျားညံ့မသွားဖို့အတွက်ကိုအင်မတန်ကိုခက်ခဲပါတယ
်မြန်မာနိုင်ငံလေပိုင်းမြေလက်နဲ့အထက်အညာဒေသတွေမှာတော့စစ်ကောင်စီတပ်တွေကိုလက်နက်ကင်တိုက်ခိုက်နေကြတဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကသူတို့နယ်မြေစိုးမိုးမှုရရှိထားတဲ့ဒေသတွေမှာရှိတဲ့စစ်အစိုးရအဆက်ဆက်အရမသိမ်းယူခဲ့တဲ့စိုက်ပျိုးမြေတွေကိုမူလပိုင်ရှင်တောင်သူလယ်သမားတွေစီပြန်လည်ပေးရတာတွေလုပ်နေတယ်လို့သိရပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုပေးရရမှာပိုင်းဆိုင်မှုအငင်းပွားမှုရှိနေရင်တော့သက်ဆိုင်ရာပြည်သူ့အုပ်ချုပ်ရေးအဖွဲ့ပအဖကထိမ့်သိမ်းထားပြီး PDF တပ်ဖွဲ့တွေအတွက်ရိတ်ခါရရှိဖို့စိုက်ပျိုးထားတာတွေရှိတယ်လို့သိရပါတယ်။
ဒါနဲ့ပတ်သက်ပြီးအခုအခါမှာဒေသကာကွယ်ရေးတပ်ဖွဲ့ PDF ခေါင်းဆောင်တူဖြစ်နေတဲ့စကိုင်းတိုင်းဒေသကြီးကဏီမြို့နယ်ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ်
မင်းတို့ကလည်းပတ်သက်ပြီးတော့ကျွန်တော်တို့ဒီလိုအချိန်ကာလမျိုးမှာအစီအစဉ်မှုကပြဿနာအတော်ခက်တာအတော်ခက်တာဘာကြောင့်လဲဆိုတော့ရုံပိုင်းဆိုင်ရာကပြင်းမဟုတ်သေးဘူးဖြစ်တဲ့ခါကျတော့လက်ဆောင်ထားပြန်ရင်လည်းဟိုတောင်လူတွေကပြဿနာဖြစ်မှာစိုးရတာတချို့မျိုးနယ်တွေမှာတော့အဲ့လိုနေရာမျိုးအရှုပ်ရှင်းပြဿနာဖြစ်ရင်တော့ဆိုင်ရာဘာအဖာထိမ့်လိုက်တာပေါ့ဘယ်တော့မပြေလည်မချင်းဒီနေရာမျိုးအရာမျိုးဘာအဖာထိမ့်တဲ့ပြီးတော့ဘာအဖာပဲစိုက်ဒိတ်ခါတော့စိုက်တာပေါ့ဒါမျိုးတွေလည်းတွေ့ရတယ်အဲ့တက်လာတဲ့အဲ့တဲ့ဘာအုတ်ချုပ်ကြီးပါပါပေါ့နော်ဒီလိုအုတ်ချုပ်ကြီးကကျွမ်းနေကြတဲ့လေရမျိုးဦးတွေကိုနားမလဲတာတို့ဘာလို့ရှိရတာအဲ့လိုကက်ခဲရောရှိနေမျိုးစုမှုတဲ့နေရာတွေကတော့တော်တော်များများတောင်းမှုလက်ဝယ်ရောက်သွားတာပါပဲသက်ဆိုင်ရာဘာအဖဘကဖလည်းဒါရသူမီဟုတ်တယ်ဆိုဘာမှမပြောတော့ဘူးပြီးလိုက်တဲ့တဘောပေါ့နေမျိုးသိမစုမှုတဲ့နေမျိုးကသူမပိုင်ကိုမပိုင်နေမျိုးဒီမှာတော့အဲ့ဒါတွေကအခက်ခဲရှိတာပေါ့
မြန်မာနိုင်ငံမှာလွတ်လပ်ရေးရရှိပြီးပါလီမန်ခေတ်ကပြဋ္ဌာန်းခဲ့တဲ့သီးစားချထားရေးဥပဒေအရစိုက်ပျိုးမြေအလုံးကိုနိုင်ငံတော်ကသာပိုင်ဆိုင်ပြီးတောင်သူလယ်သမားတွေကလုပ်ပိုင်ခွင့်ပဲရှိတာပါဒါဟာဆိုရင်လယ်လုပ်သူလည်းပိုင်ဆိုင်ရေးစိုက်ပျိုးရေးလုပ်သူစိုက်ပျိုးမြေပိုင်ဆိုင်ရေးအတွက်ကိုရည်ရွယ်ပြီးမြေပိုင်ရှင်ကြီးများကြီးထွားလာမှာကိုတားဆီးဖို့အတွက်ရည်ရွယ်ခဲ့တာဖြစ်ပါတယ်အဲ့ဒီအတွက်တောင်သူလယ်သမားတွေစိုက်ပျိုးရေးသမားတွေကိုသီးစားချပြီးလုပ်ပိုင်ခွင့်ပေးထားတာဖြစ်ပါတယ်1962ခုနှစ်မတ်လ2ရက်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်ပြီးစစ်အာဏာသိမ်းတော်လှန်ရေးကောင်စီအမိခံအုပ်ချုပ်ခဲ့စဉ်အဲ့ဒီနောက်မြမဆိုရှယ်လစ်လမ်းစဉ်မဆလာတပါတီအာဏာရှင်စနစ်အဖြစ်ပြောင်းလဲအုပ်ချုပ်ခဲ့စဉ်မှာလဲအဲ့ဒီပါလီမန်ဒီမိုကရေစီခေတ်ကတည်စားချထားရေးဥပဒေအရစိုက်ပျိုးမြေတွေကိုအရမသိမ်းဆီးခဲ့တာရှိပေမဲ့အင်မတန်နှဲပါပါတယ်ဒါပေမဲ့1988ဩဂုတ်လမဆလာတပါတီအစိုးရကိုလူဒုတိယလုံအောင်ကြွဆန့်ကျင်ခဲ့တာကိုဖြိုခွင်းပြီးတော့စစ်အာဏာသိမ်းအုပ်ချုပ်ခဲ့ကြတဲ့စစ်အစိုးရအဆက်ဆက်မှာတော့စစ်အာဏာပိုင်တွေနယ်မြေကန်စစ်တပ်တွေကတောင်သူလယ်သမားတွေပိုင်ဆိုင်တဲ့စိုက်ပျိုးမြေတွေအမြောက်အများကိုအကြောင်းအမျိုးမျိုးပြအရမသိမ်းယူခဲ့ကြပါတယ်အဲ့ဒီလိုသိမ်းယူခဲ့ကြတဲ့လေယာမြေတွေကိုစစ်တပ်ကနေမူလပိုင်ရှင်တောင်သူလယ်သမားတွေစီပြန်ပြီးတီးစားချထားတာတွေလည်းရှိပါတယ်။ဒါအပြင်မြို့ပြနာနီးတဲ့ဒေသတွေမှာဆိုရင်လဲခရိုနီလို့ခေါ်ကြတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကအိုးအိမ်ဦးစီးဌာနနဲ့ပေါင်းပြီးစစ်အစိုးရရဲ့ခွင့်ပြုချက်နဲ့စက်မှုစုံတိစောက်ဖို့အတွက်အကြောင်းပြမြေသိမ်းရာသိမ်းတာတွေလည်းအများအပြားရှိခဲ့ပါတယ်။တကယ်တမ်းကတော့အဲ့ဒီလိုသိမ်းယူတဲ့စိုက်ပျိုးမြေတွေကိုအကြောင်းပြထားတဲ့ခေါင်းစဉ်အတိုင်းမဟုတ်ဘဲလမ်းဖောက်ပြီးအိမ်ဝိုင်းအကွက်ချဈေးကောင်းကောင်းနဲ့ရောင်းချတာဖြစ်ပါတယ်။ရန်ကုန်တိုင်းအတွင်းမှာအများဆုံးအဲ့ဒီလိုဖြစ်ခဲ့ပြီးတောင်သူလယ်သမားတွေဟာနောက်ဆုံးမှရော်ကြီးအနေငယ်ပဲရရှိခဲ့ကာမြို့ပေါ်တက်ကျုံအားချပန်းလုတ်ကင်စားတော့ရတဲ့ဘဝကိုရောက်ရှိခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်ရောက်တဲ့အခါမှာတော့လွတ်တော်အစဉ်အဆက်ပိုင်းကလည်းကော်မတီတွေဖွဲ့စည်းပြီးမူလပိုင်ရှင်တောင်သူလယ်သမားတွေလက်ထက်ရောက်ရှိနိုင်ရေးတတ်နိုင်သမျှလုပ်ကင်ခဲ့ကြရမှာအရင်စစ်အစိုးရအဆက်ဆက်နဲ့စာရင်တော့တိုးတက်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းလွတ်တော်ကိုတင်သွင်းခဲ့ရမှာတော့တမရောသားကိုယ်စားလှယ်တွေရဲ့ကန့်ကွက်မှုကာကွယ်ရေးဝန်ကြီးကလွတ်တော်ကိုလာရောက်ဖြေကြားရမှာပြန်ပြီးပေးအပ်ဖို့အစီအစဉ်မရှိဘူးဆိုပြီးပြက်ပြက်သားသားညှင်းဆိုခဲ့တဲ့အတွက်ကြောင့်စစ်တပ်ကသိမ်းယူထားတဲ့စိုက်ပျိုးမြေတွေကတော့ပြန်လည်ရရှိတာအရေးအတွက်နည်းပါးလွန်းပါတယ်အခုအချိန်မှာတော့အဲ့ဒီလိုအရမသိမ်းယူခံရတဲ့စိုက်ပျိုးမြေတွေပြန်လည်ရရှိရေးတောင်းဆိုဖို့မလွယ်ကူတော့သလိုစိုက်ပျိုးရေးလုပ်ငန်းကနေအကျိုးအမြတ်တွေတိတ်မရရှိတဲ့အတွက်မြေသိမ်းခံရတဲ့တောင်သူလယ်သမားတွေကိုယ်တိုင်ကလည်းသူတို့မြေတွေပြန်လည်ရရှိရေးစိတ်အားထက်သန်မှုနည်းပါးနေကြပါတယ်ခင်ဗျာ
ကိုခမောက်ဆိုးစီစဉ်မင်းမြန်တင်ဆက်ခဲ့တာပါခင်ဗျာကိုခမောက်ဆိုးမင်းစီစဉ်မင်းမြန်တင်ဆက်ခဲ့တာပါခင်ဗျာ VOA မြန်မာပိုင်းရဲ့ဗိုလ်တော်ဦးနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မြန်မာနဲ့ယူကရိန်းရေးနှိုင်းယှဉ်သုံးသပ်ချက်ကိုဆက်ချင်ပါတယ်မြန်မာနိုင်ငံကိုလွန်ခဲ့တဲ့နှစ်ခွဲစစ်တပ်ကအာဏာသိမ်းခဲ့စဉ်ကစလို့အာဏာရှင်တော်လှန်ရေးလှုပ်ကြတဲ့အထက်မှာလူငယ်တွေအများစုပါဝင်ပြီးအဲ့ထက်မှာအလွှာဆောင်ကမျိုးသမီးတွေလည်းပါဝင်ပါတယ်ဒီလိုဆက်နာဆန့်ကျင်တဲ့အထက်မျိုးသမီးတွေအများပြားလက်နက်ကင်တော်လှန်ရေးတွေမှာလည်းဆက်ပါလာကြတာကိုတွေ့ရပါတယ်တော်လိုက်တဲ့ကမျိုးသပြည့်ရဲ့ခန္ဓာကိုမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ပြီးတော့ဟောက်စာကတင်ဆက်ပေးထားပါတယ်များ
အခု ုမြင်နေရတာကတော့ BPL လို့ခေါ်တဲ့ဗမာပြည်သူလွတ်မြောက်ရေးတပ်ဖွဲ့ဝင်တွေစစ်ရေးလေ့ကျင့်နေတဲ့မြင်ကွင်းပဲဖြစ်ပါတယ
်
မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးချက်ချင်းဆိုသလိုနယ်ပယ်ပေါင်းစုံကအသက်အရွယ်လူမျိုးပေါင်းစုံပါဝင်တဲ့ပြည်သူတွေဟာလမ်းပေါ်ထွက်လာပြီးတော့စန္ဒထုတ်ဖော်ခဲ့ကြပါတယ်အဲ့ဒီအချိန်မှာလူငယ်အုပ်စုတချို့ကလမ်းပေါ်ကနေတဆင်တော့ခိုးပြီးတော့ပြန်လဲသွန်းလှန်တဲ့လက်နက်ကင်လမ်းစဉ်ကိုရွေးချယ်ခဲ့ကြပါတယ်တော်လှန်ရေးကာလအတွင်းမှာပေါ်ပေါက်လာခဲ့တဲ့တော်လှန်ရေးအင်အားစုတွေထဲမှာအင်အားထောင်ချီတဲ့အမျိုးသမီးတပ်ဖွဲ့ဝင်တွေကလည်းအမျိုးသားတွေနဲ့အတူရှင်သွဲပြီးတော့အာနာသိန်းစစ်တပ်ကိုတိုက်ပွဲဝင်နေခဲ့တာဟာနှစ်နှစ်ကျော်လာပြီဖြစ်ပါတယ်စစ်တပ်ကအာနာသိန်းပြီးတစ်နှစ်ကျော်ကာလအတွင်းမှာပဲရုရှားကယူကရိန်းကိုကျူးကျော်ဝင်ရောက်တဲ့စစ်ပွဲတွေပေါ်ပေါက်လာခဲ့ပါတယ်အဲ့ဒီစစ်ပွဲအတွင်းမှာယူကရိန်းနိုင်ငံသားအမျိုးသမီးစစ်သည်6000ခန့်ကလက်နက်ဆွဲကင်ပြီးတော့ရုရှားတပ်ကိုတိုက်ထုတ်နေကြပါတယ်လူဒန်းစားဆောင်တဲ့အမျိုးသမီးစစ်သည်တွေထဲမှာအမှုပညာနယ်ပယ်အသွင်းကလူငယ်တွေနဲ့ online blogger အုပ်စုတွေလည်းပါဝင်ပါတယ်ဒီတစ်ပတ်မှာတော့စစ်ပွဲတွေအတွင်းအမျိုးသမီးတပ်သားတွေပါဝင်လာခြင်းပုံစံတူပေမဲ့မြန်မာနဲ့ယူကရိန်းတို့ရဲ့နိုင်ငံရေးအခြေအနေမှာမြန်မာပြည်ကအမျိုးသမီးတပ်ဖွဲ့ဝင်တွေဘယ်လိုပုံစံနဲ့စစ်မြေပြင်မှာပါဝင်နေလဲဆိုတာကိုဗမာပြည်သူ့လွတ်မြောက်ရေးတပ်ဖွဲ့ဝင်ဒုဌာနမှဖြစ်တဲ့မောက်ဝင်းနဲ့ဆက်သွယ်မေးမြန်းတာကိုနားဆင်ကြအောင်ပါခင်ဗျာ
ယူကရိန်းနိုင်ငံမှာရုရှားတွေကိုတံပြန်တိုက်စစ်ဆင်မှုတွေအတွက်အမျိုးသမီးစစ်သည်အင်အား6000ကျော်လောက်အရှိမတိုက်ပွဲဆင်နွှဲနေကြတယ်ရှေ့တန်းထွက်ပြီးတော့ဆင်နွှဲနေကြတယ်ပြီးတော့နောက်တန်းမှလည်း3000ကျော်လောက်ကစပိုးတင်းရိုးအနေနဲ့ကိုသူတို့တွေပါဝင်ဆင်နွှဲနေကြတာသိရတော့ကျွန်တော်တို့ဂုဏ်ယူပါတယ်အမျိုးသမီးတို့အတွက်ဂုဏ်လည်းဂုဏ်ယူရဲအင်အားလည်းဖြည့်ရတယ်ရှင်ဟုတ်အဲ့ဒီလိုပဲကျွန်တော်တို့နိုင်ငံမှာလည်းနေဦးတော်လင်ရေးကာလမှာအမျိုးသမီးကဏ္ဍကတိတိတတ်တာကိုတိုးတက်ပြီးတော့တတ်တတ်ကြကြပါဝင်လှုပ်ရှားနေကြတာမြင်ရပါတယ်ဆိုတော့ကျမတို့လူမျိုးလက်နက်ကင်လမ်းစဉ်ကိုရွေးချယ်ခဲ့တဲ့မျိုးသမီးငယ်လေးတွေလည်းအများကြီးရှိရယ် CDM လှုပ်ရှားမှုမှာပါဝင်ပြီးတော့ဆင်းနွှဲနေကြတဲ့အမျိုးသမီးအင်အားတူကလည်းအများကြီးရှိနေတာကိုကျမတို့တွေ့ရပါတယ်ဆိုတော့တချို့ဆရာဝန်တွေသူနာပြုတွေပါရဂူတွေဆိုလို့ရှိရင်သူတို့က CDM လှုပ်ရှားမှုတင် CDM လှုပ်ရှားမှုမှာပါဝင်ရုံနဲ့မကဘဲနဲ့ဒီကျမတို့ရဲ့စစ်ပေးဆောင်ဒေတာတွေစစ်ဖြစ်နေတဲ့ဒေတာတွေနဲ့ဒေါ်လာရင်းတက်တချို့ဒေါ်လာရင်းတက်တွေမှာသူတို့ကကိုယ်တိုင်ကိုယ်ရသွားရောက်ပြီးတော့စေဝါကုသမှုစေဝါပြုစုဆောင်ရှောက်မှုတွေကိုသူတို့ပါဝင်လုပ်ဆောင်ပေးနေကြတယ်။ဆိုတော့ကျောင်းဆရာမတွေဆိုလို့ရှင်လည်းသူတို့ရဲ့အနေရည်တွေကြားကနေပြီးတော့ကလေးတွေရဲ့ပညာရေးအတွက်သူတို့လုံနိုင်တဲ့ဘက်ကနေပြီးတော့ရှေ့ဆက်လုပ်ဆောင်နေကြတာတွေကိုကျမတို့အမြင်ရပါတယ်ရှင်။ဟုတ်ပြည်သူလူထုကကြည်မယ်ဆိုလို့ရှင်လေပြည်သူလူထုတွေထဲမှာတချို့အမျိုးသမီးတွေကသူတို့ရဲ့ကျွေးနေစာရင်းနဲ့ရှာဖွေထားတဲ့ဝင်ငွေတွေကိုကျမတို့ဒီတော်လိုင်းရင်းအင်အားစုတွေကိုထောက်ဖို့တတ်တာအနေနဲ့ထောက်ဖို့ဒေကန်နာကနေပြီးတော့သူတို့အင်တိုင်းအားတိုင်းပါဝင်နေကြတာတွေကိုတွေ့ရပါတယ်ဟုတ်ကျမတို့တကြလှုပ်ရှားသူအမျိုးသမီးခေါင်းဆောင်အများစုကလည်းထဲထဲဝင်ဝင်ကိုပေါ့ဒီမျိုးတော်လိုင်းရင်းမှာပါဝင်ဆောင်ရွက်နေကြတာကျမတို့တွေ့ရှိရပါတယ်ရှင့်ဟုတ်ကျမတို့မြန်မာနိုင်ငံမှာဆိုလို့ရှင်လဲဒီမျိုးတော်လည်းကာလာမှာလက်နက်ကင်လမ်းစဉ်ကိုရွေးချယ်ခဲ့တဲ့အမျိုးသမီးအများစုဟာကဏ္ဍဆောင်အလွှာတည်တည်ရနေဝင်ရောက်ခဲ့ကြတာတွေ့ရတယ်ရှင့်ဒီအချက်ကတော့ယူကရိန်းနိုင်ငံကရှေ့တန်းရှင်းပြည်မှာတိုက်ပွဲဝင်မှုအတွက်ဝင်ရောက်လာတဲ့အမျိုးသမီးဒီရဲ့အခြေအနေနဲ့ရှင်ကျင်တူတူနေပါလောက်ရှိတယ်လို့ကျမထင်မြင်မိပါတယ်ဆိုတော့ကျမတို့စီမှာဆိုရင်ဘယ်လိုကဏ္ဍတွေကအမျိုးသမီးတွေပါဝင်ဆင်းနေလာလဲဆိုရင်အဓိကကကျောင်းသူတွေပါမယ်အဲပြီးပါလို့ရှင်ကျမတို့ရဲ့အခြေခံလှုပ်သားတွေကအမျိုးသမီးတွေလည်းပါတယ်ရှင်ပြီးပါရင်ကျမတို့ခုနကပြောတဲ့ဆရာဝန်အမျိုးသမီးတွေပါတယ်ပြီးပါလို့ရှင်ကျမတို့အင်ဂျင်နီယာဘိုင်းမှာလုပ်ဆောင်နေတဲ့အမျိုးသမီးတွေပါတယ်ပြီးပါလို့ရှင်ကျမတို့ activist တွေလည်းအများကြီးပါလာတာတွေ့ရတယ်အဲပြီးပါလို့ရှင်ကျမတို့ဒီဇိုင်နာတွေအဲပြီးပါလို့ရှင်စပိုးမူးတွေဆယ်လီတွေပေါ့အဲတချို့ဆယ်လီတွေဆိုလို့ရှင်လည်းပါဝင်လာတာကိုတွေ့ရတယ်ရှင်ဆိုတော့ကျွန်တော်တို့ယူကရိန်းနိုင်ငံကအခြေအနေနဲ့ရှင်ကြည့်ရဆိုရင်ဒါတွေကထပ်တူညီရလို့ကျွန်မထင်မိပါတယ်ကျွန်တော်တို့ဒီယူကရိန်းနိုင်ငံနဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကိုရှင်ကြည့်မယ်ဆိုရင်အဲကျွန်တော်တို့တော်လန်နဲ့ပုံစံချင်းကတော့တူနေပေမဲ့ကျွန်တော်တို့ထောက်ခံမှုရရှိတဲ့ပုံစံချင်းကတော့ ကွယ်လွယ်กว่าပါတယ်ရှင့်နိုင်ငံကရဲ့ထောက်ခံမှုကယူကရိန်းနိုင်ငံအတွက်ဆိုရင်ဒီနိုင်အားတိုက်ဖြစ်တာတွေတွေ့ရတယ်အားရကျင်းနေဆရာကောင်းတာတွေအများကြီးတွေ့ရတယ်ဆက်လက်နဲ့အကူအညီကိုငွေကြေးထောက်ပံ့မှုအကူအညီရောတခြားဒီအကူအညီဖိနှောက်မှုအကူအညီတွေကလည်းသူတို့တွေအင်တိုင်းအားတိုင်းနဲ့အားရကျင်းနေဆရာကောင်းတာကိုရရှိနေတာတွေတွေ့ရတယ်ရှင့်ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံဘက်ကိုပြန်ကြည့်မယ်ဆိုရင်တော့ဒီလိုအကူအညီမျိုးတွေကအများကြီးနေပါပါတယ်ဟုတ်ကျွန်တော်မဆင်းနဲ့အကူအညီအများကြီးလိုတယ်ဒီဝိုင်းမိတိညာအကူအညီအများကြီးလိုပါတယ်ရှင့်ဟုတ်အဲဒီဝိုင်းကျွန်တော်ရဲ့ဒီစစ်ဘေးရှောင်ဒေသတွေမှာကြားရောက်နေထိုင်ရတဲ့ကျွန်တော်ရဲ့စစ်ဘေးရှောင်ပြည်သူတွေအတွက်ကလည်းအစာတောက်ဈေးဝါအစားစားရရာမှာအများကြီးလိုအပ်ချက်တွေကရှိနေပါတယ်ဒီအတွက်လည်းကျွန်တော်တို့အများကြီးကမ်းလှမ်းပြီးတော့မှအကူအညီတွေတောင်းနေတာမျိုးတွေရှိတယ်ဟုတ်ပြီးတော့ကျွန်တော်တို့ဒီတော်လင်းရေးအင်အားစုဘက်တွေမှာကြည့်မယ်ဆိုလို့ရှင်လည်းကျွန်တော်တို့ကျန်းသာနေရတဲ့ရန်သူကကျမတို့ထက်အစားအသောက်ရရတာလုံးနေရဖြစ်တဲ့အတွက်ကျမတို့မှာနည်းပညာအင်အားတွေလက်မဲ့အင်အားတွေအများကြီးလိုနေပါတယ်ရှင့်ကျမတို့လိုအပ်နေတဲ့အကူအညီတွေအင်အားတွေကိုနိုင်ငံတကာကနေပြီးတော့အာရုံစိုက်ပြီးတော့ကျမတို့ကိုကူညီပေးမယ်ဆိုလို့ရှင့်ကျမတို့အတွက်အများကြီးခွန်အားဖြစ်ရပါတယ်ရှင့်ဒီတော်လည်ရင်းရလည်းရှင့်ကိုအချိန်လုံးနဲ့ပို့ပြီးတော့ရှင့်ကိုဆက်သွင်းနိုင်တယ်လို့ကျမတို့ယုံကြည်ပါတယ်ဒါကြောင့်နိုင်ငံတကာကနေပြီးတော့ရရှိမှုအခုအသေးသေးကိုကျမတို့လက်ခံမြှင့်လို့နေပါတယ်အဲအားလည်းကိုပါတယ်ရှင့်ဟုတ်ကဲ့
အခုကြားခဲ့ရတာကတော့ဗမာပြည်သူလွတ်မြောက်ရေးတပ်ဖွဲ့ရဲ့ဒုဌာနမှူးမောက်ဝေကနှစ်နှစ်ကျော်လာတဲ့နှွေးဦးတော်လင်းရဲ့တိုက်ပွဲတွေမှာအမျိုးသမီးစစ်တီတွေပါဝင်မှုကိုပြောပြခဲ့တာဖြစ်ပါတယ်နောက်တော့မှလည်းမြန်မာနဲ့ယူကရိန်းအရေးမတူညီမှုအကြောင်းကိုဘယ်လိုသတင်းအချက်လက်တွေနဲ့ဆွေးနွေးကြလဲဆိုတာကိုစောင့်မျှော်ပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
မှန်တဲ့ယူကရိန်းရေနှိုင်းရှင်တုံသက်ချက်ဟောင်းစာတင်ဆက်ခဲ့တာပါအခုတင်ဆက်ခဲ့တဲ့သတင်းတွေအပတ်စဉ်အစီအစဉ်တွေကို bami.bionews.com BOA website VOA Facebook နဲ့ YouTube စာမျက်နှာတွေမှာတပြိုင်တည်းနားဆင်နိုင်သလိုနောက်မှလည်းအချိန်မျိုးပြန်လည်ကြည့်ရှုနားဆင်နိုင်အောင်တစုတစည်းတည်းတင်ထားပေးပါတယ်အခုတော့ American နိုင်ငံရေးပဲလှည့်အောင်ပါ American သမ္မတဟောင်း Donald Trump ဟာ2020သမ္မတယူကော့ပွဲရလဒ်ပြောင်းလဲဖို့ကြိုးစားမှုနဲ့အရင်ဘက်က Georgia ပြည်နယ် Fulton KI အချုပ်ထောင်မှာလာရောက်ပြီးဆွဲချင်တဲ့ပတ်သက်လို့ရင်ဆိုင်ခဲ့ရပါတယ်2024သမရရွေးကောက်ပွဲအတွက်ကောက်ယူတဲ့လူမှုစစ်တမ်းတွေမှာတော့ Republican သမရကိုယ်စားလှယ်လောင်းတွေကြားမှာ Trump ဟာရှေ့ဆုံးကပြေးနေပေမဲ့သူ့အနေနဲ့ရွေးကောက်ပွဲမှာပါဝင်ခဲ့တဲ့ပတ်သက်တော့မင်းကထုတ်စရာတွေဖြစ်နေတာပါ VOA သတင်းတောက် Veronica Iglesia ပေးပို့ထားတဲ့သတင်းကိုကိုအောင်ကဒီတစ်ပတ် American နိုင်ငံရေးသတင်းပတ်စဉ်အစီအစဉ်မှာတင်ပြထားပါတယ်
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်အချုပ်ထောင်မှလာရောက်ဖမ်းခံတာကိုကမ္ဘာသတင်းမီဒီယာတွေမှာအလေးပေးဖော်ပြခဲ့ကြပါရယ်ဒေါ်နယ်ထရမ့်အပေါ်စတုဒ္ဒအကြိမ်မြောက်ဆွဲချက်တင်လိုက်တာဖြစ်ပြီးသူဟာရာဇဝတ်မှုပေါင်း90တမှုကိုရင်ဆိုင်နေရတာပါ2024အမေရိကန်သမ္မတရွေးကောက်ပွဲကို Republican Party ကိုစားပြုဝင်ပြိုင်ဖို့ကြိုးစားနေသူတွေတဲကတချို့ကတော့ထရမ့်ရဲ့လှုပ်ရက်ဟာပါတီရဲ့ပုံရိပ်ကိုကျဆင်းစေတယ်လို့ဆိုပါရယ်
The majority of my competitors
ကျွန်တော်တို့ကိုယ်စားလှယ်လောင်းအများစုကပြည်မှုကျူးလွန်ထားတဲ့ရာဇဝတ်သားတယောက်အနေနဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ခွင့်ရှိတယ်လို့ဆိုပါတယ်။ဒါဟာလုံးဝမဖြစ်နိုင်တဲ့ကိစ္စပါ
။လွန်ခဲ့တဲ့သတင်းပတ်အတွင်းကျင်းပခဲ့တဲ့ Republican စကားဆက်ထိုးပွဲမှာပါဝင်တဲ့ကိုယ်စားလှယ်လောင်းတွေတဲ့ Trump ကိုလေးစားအားကျသူတွေလည်းပါဝင်ပါတယ်။
I want to build on the fact
Trump ဖောက်ခဲ့တဲ့လမ်းတိုင်းဆက်လျှောက်ခြင်းပါတယ်အမှန်တိုင်းပြောရင်သူ့ကိုအကြံပေးအနေနဲ့ရောအနီးကလမ်းညွှန်ပေးမဲ့သူအဖြစ်ရှိစေခြင်းပါတယ်အားလုံးကိုအစကနေစံတဝါဝါလောက်ရမယ်အနေထားကထက်သူတဝက်တစ်ပြက်ထားခဲ့ရတဲ့နေရာကနေစလုပ်လိုက်ခြင်းတာပါ
2024ခုနှစ်မှာဒုတိယသက်တမ်းပြန်ရွေးခံမဲ့ Joe Biden အနေနဲ့မဲဆွယ်စည်းရုံးတဲ့အခါမှာ Trump ရင်ဆိုင်နေရတဲ့အမှုအကြောင်းအရာတွေပါဝင်မှာမဟုတ်ဘူးလို့ Biden မဲဆွယ်စည်းရုံးရေးအဖွဲ့ကပြောထားတာပါ
What I will say about President Biden.
တမတော်ဘိုင်ဒန်ရောဒုတမတော် Harris ရောကအမေရိကန်လူထုအကျိုးအတွက်ဦးစားပေးဆောင်ရွက်မှာပါ။ကုန်စည်တုံးတွေကြောင်းလုံဆလာကဒူအောင်စားဝတ်နေရေးချောင်းလေတဲ့လူလက်တန်းစားတွေပို့တွက်လာအောင်ပဲသူတို့ကအဓိကထားဆက်လုပ်မှာပါ
။တမတော်ဘိုင်ဒန်ရဲ့အသက်အရွယ်နဲ့ပတ်သက်ပြီးဒီမိုကရက်မဲပေးသူတွေကဆိုရင်နေတာပါ။ဒါပေမဲ့လည်းမူဝါဒပိုင်းဆိုင်ရာအာဏာချက်တွေကိုအဓိကထားချီးဖို့လိုတယ်လို့တချို့ကထောက်ပြပါရယ်
။ Do you believe the women have a right?
အမျိုးသမီးတွေအနေနဲ့သူတို့ခန္ဓာကိုယ်နဲ့ပတ်သက်ပြီးလွတ်လပ်စွာဆုံးဖြတ်ပိုင်ခွင့်ရာသီဥတုဖောက်ပြန်ပြောင်းလဲနေတဲ့ကိစ္စတွေကိုကြည့်မယ်ဆိုရင်သမရကဒီကိစ္စကိုအပြည့်အဝသဘောတူထားပြီးသားပါဒါမှမဟုတ်ရင်တော့အဲ့ဒီကိစ္စတွေကိုလက်မခံတဲ့ Republican တွေကိုထောက်ခံခြင်းသာပါလား
ဒေါ်နယ်ထရမ့်ကတော့သူဟာဘာအမှားမှလုပ်ထားတာမရှိကြောင်းညင်းဆိုပြီးသူ့ပေါ်ဆွဲချက်တွေဟာနိုင်ငံရေးအရာထိုးနှက်မှုတွေသာဖြစ်တယ်လို့ဆိုပါတယ်မဲဆွေစီယုံရေးရမုံငွေအတွက်ရောင်းချတဲ့ပစ္စည်းတွေပေါ်မှာဆိုရင်လည်းအချုပ်ထောင်မှာရိုက်ခဲ့ရတဲ့သူ့ရဲ့ပုံကိုတိုက်နှိတ်ရောင်းချနေပါတယ်ခင်ဗျာ
ကိုအောင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအစီအစဉ်မှာအခုတော့ခီးသွွားစီစဉ်ကနေဒီနေ့ပဲခေါ်သွားမလဲကြည့်အောင်ပါအခုတော့အမေရိကန်နောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကငါးပြိုက်တိုက်ခုစီကိုတွားရမှာပါရေနကားမျိုးနွယ် Sea Dragon တွေကဘာမှမအများဆုံးရှိတယ်ဆိုတဲ့ငါးပြိုက်တိုက်ဖြစ်ပါတယ်ပင်လယ်သမုဒ္ဒရာတွေပူနွေးလာမှုတရမဝင်ဖမ်းဆီးရောင်းဝယ်မှုတွေကြောင့် Sea Dragon တွေရဲ့ရှင်သန်မှုကိုချိမ့်ချောက်နေတယ်ဆိုတာလူတွေသိရှိနားလည်စေဖို့ရည်ရွယ်တဲ့ငါးပြိုက်တိုက်စီကိုမတ်စုမြတ်မွန်ကကဘာတလားခီးသွွားအစီအစဉ်ကနေခေါ်တော့ပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တွေကကယ်လီဖိုးနီးယားဆန်ဒီယေဂိုတက္ကသိုလ် Scripps Anova ဗေဒလေ့လာရေးဆိုင်ရာဌာနကဖွင့်လှစ်ပြသထားတဲ့ Batch 5ပြတိုက်မှာရေနဂါးတွေရေနဂါးမျိုးနွယ် Sea Dragon တွေအတွက်သီးသန့်ပြကန်းရှိပါတယ်။ကမ္ဘာပေါ်မှာ Sea Dragon တွေကိုအများဆုံးမွေးမြူထားတဲ့နေရာလို့ပြောနိုင်တဲ့ပြကန်းမှာ Sea Dragon အမျိုးအစား2မျိုးကိုတွေ့ရနိုင်ပါတယ်။ရုပ်တရက်ကြည့်လိုက်ရင်ပင်လယ်ရေမော်တွေလိုဖြစ်နေတဲ့ Leafy Sea Dragon နဲ့ကိုပေါ်မှာLeafy Sea Dragon လောက်အရွက်အခက်တွေမများတဲ့ Weedy Sea Dragon တွေကိုဒီငါးပြတိုက်မှာအနီးကပ်လေ့လာနိုင်ကြပါတယ်။ဒီ Sea Dragon အမျိုးအစားနှစ်မျိုးလုံးကဩစတြေးလျနိုင်ငံတောင်ပိုင်းနဲ့အနောက်ပိုင်းကမ်းလွန်သမုဒ္ဒရာတွေထဲကအပူအအေးမျှတာတဲ့နေရာတွေမှာသာရှိတာပါ။သူတို့ရဲ့ခန္ဓာကိုယ်တစ်ခုလုံးကအယိုးလိုမာတဲ့အပြားတွေနဲ့တိစောက်ထားတာမို့သူတို့ကိုစားဖို့ကြိုးစားတဲ့ရေတံတွားတွေမရှိပါဘူး။ဒါပေမဲ့တိမ်မွေ့နူးညံ့လှပတဲ့ဒီငါးမျိုးနွယ်ဝင်တွေဟာသမုဒ္ဒရာတွေရဲ့အပူအချိန်မြင့်တက်လာမှုညဉ့်ညမ်းမှုတွေကြောင့်အပြင်သူတို့ကိုငါးအလှမွေးသလိုမွေးကျင်ကြလို့တရားမဝင်ဖမ်းဆီးသူတွေထရုတ်ဆေးအတွက်ဆေးဘက်ဝင်တယ်လို့ဆိုပြီးတရားမဝင်ဖမ်းဆီးသူတွေကြောင့် Sea Dragon တွေရဲ့အရေးအတွက်တဖြည်းဖြည်းနည်းလာနေပါတယ်။ဒါကြောင့်အန်ဝါဘီရဆိုင်ရာလေ့လာသူတွေကအခုလိုငါးပြလိုက်ထဲမှာထိမ့်သိမ်းစောင့်ရှောက်ပြီးမျိုးပွားနိုင်ဖို့ကြိုးစားနေကြတာပါ။
Spectacular fish that people don't really know much about and so when they do
ဒီကိတဲ့ဝါရီဟာလူတွေတိတိကျကျမသိကြတဲ့အံ့ဩစရာကောင်းတဲ့ငါးမျိုးတွေပါ။သူတို့ကိုပရမဆုံးအကျင့်တွေ့ဘူးသူတိုင်းအံ့ဩကြပါတယ်။ဒီကောင်လေးတွေကကျမတို့ရဲ့သမုဒ္ဒရာတွေထဲမှာရှိနေတာပါ။သူတို့ကိုထိမ့်သိမ်းစောက်ရှောက်ရမယ်ဆိုတာလူတွေသိအောင်လုပ်ဖို့အရေးကြီးတယ်လို့ထင်ပါတယ်။ဒဏ္ဍာရီဆန်တဲ့ရေနဂါးတွေ Sea Dragons တွေရဲ့ထူးခြားချက်တွေအကြောင်းလူတွေပိုသိအောင်ကျမတို့ကြိုးစားတာပါ။သူတို့ကငါးမျိုးနွယ်တွေဖြစ်ပေမဲ့တာမန်ငါးတွေနဲ့မတူပါဘူး။ဒါကြောင့်သူတို့ကိုမြင်ရတဲ့သူတိုင်းအံ့ဩကြသူတို့အကြောင်းကိုပိုးပြီးတော့သိကျင်ကြပါတယ်။အဲ့ဒီကနေကျမတို့ရဲ့ပင်လယ်သမုဒ္ဒရာတွေထဲမှာတခြားဘာတွေရှိနေသေးတယ်လဲဘယ်လိုထင်းသိမ်းရမလဲလို့လူတွေစူးစမ်းစိတ်တွေဖြစ်စေချင်တာပါ
ကမ္ဘာတဝန်းကငါးပြားတိုက်တွေမှာအခုလိုမျိုး Sea Dragon တွေရှိတာရှားပါတယ် Birch ငါးပြားတိုက်မှာတော့ Leafy Sea Dragon မျိုးရော Weedy Sea Dragon မျိုးကိုပါတွေ့ရမှာဖြစ်ပါတယ
် Well this exhibit itself is probably one of the largest in the world and it's 9 feet tall 18 feet
ဒီကန်တစ်ခုတည်းကကဘာမှာအကြီးဆုံးတောင်ဖြစ်နိုင်ပါတယ်ကိုးပေအမြင့်ရှိပြီးတော့အကျယ်က18ပေရှိတယ်လေ Leafy Sea Dragon တွေရော Weedy Sea Dragon တွေပါဒီထဲမှာမိလိုက်ကြတားပေါက်ကြမယ်လို့ညွှန်လင်းပါတယ
်ရေကလန်9000ကျော်ဆန်းတဲ့18ပေအကျယ်ငါးကန်ကြီးက Sea Dragon လေးတွေလွတ်လွတ်လပ်လပ်သွားလာနိုင်ဖို့နေရာကောင်းကောင်းရှိပါတယ် Leafy Sea Dragon တွေကအရှေ14လက်မလောက်အထိသာကြီးထွားတာပါဒီကန်ထဲမှာ Leafy Sea Dragon အထီးနှစ်ကောင်အမတကောင်ရှိပြီးတော့ Weedy Sea Dragons ကတော့ဆက်တကောင်ရှိတာမို့နောက်ထပ်အကောင်လေးတွေပေါက်လာဖို့မျှော်လင့်နေကြတာဖြစ်ပါတယ
် Since we've added the animals we've seen very
Sea Dragon တွေထည့်ပြီးတဲ့နောက်ပိုင်းတကောင်နဲ့တကောင်မိတ်လိုက်ဖို့ရင်းနှီးမှုယူတဲ့အမှုအကျင့်တွေမြင်နေရတယ်လေဒါပေမဲ့သူတို့ကိုလေ့လာစောင့်ရှောက်နေတဲ့သုတေသနအဖွဲ့အစည်းတွေထဲမှာ Weedy Sea Dragon တွေတားပေါက်တာလက်တဆုပ်စာပဲရှိပါတယ်Leafy Sea Dragon တွေကတော့မွေးမြူစောင့်ရှောက်ထားတော့တားပေါက်တယ်ဆိုတာတစ်ခါမှမရှိသေးဘူးလေ။ဒါကြောင့်ဒီမှာပထမဆုံးတားပေါက်ဖို့မျှော်လင့်နေကြတာပေါ့
။ Sea Dragon တွေမိတ်လိုက်ကြတဲ့အခါမှာတားဥတွေအတွဲလိုက်ကိုအမားကအထီးရဲ့အမိမှကတ်တွယ်ပေးလိုက်တာပါ။အဲ့ဒီဥတွေကိုအထီးကစောင့်ရှောက်ပေးထားရတာဖြစ်ပြီးသတင်း6ပတ်လောက်ကြာတဲ့အခါမှာအမိမှကတ်နေတဲ့ဥလေးတွေကနေ Sea Dragon အကောင်လေးတွေပေါက်လာတာဖြစ်ပါတယ်။အခုလိုထူးခြားတဲ့အမှုအကျင့်နဲ့ပုံသဏ္ဍာန်ထူးတဲ့ Sea Dragon တွေအကြောင်းကိုငါးပြတိုက်လာသူတွေပို့ပြီးတော့သိချင်းစူးစမ်းခြင်းစိတ်ဖြစ်ဖို့ပြတိုက်တာဝန်ရှိသူတွေကမျှော်လင့်နေကြတာပ
ါ Yeah that it literally just looked like a piece of kelp it was
သူတို့ကြည့်ရတာပင်လယ်ရေမော်တစ်ခုမျောနေတာနဲ့တူပါတယ် ဒါပေမဲ့တကယ်သက်ရှိတကောင်ရေကူးနေရဲဆိုတဲ့အသည့်ကကျွန်တော်တက်တော့တကယ်ထူးပါတယ်တခါမှမမြင်ဘူးတော့တိတ်ကိုစိတ်ဝင်စားဖို့လဲကောင်းကြည့်လို့လဲကောင်းပါတယ
်ရေထဲမှာ Sea Dragon တွေရင်းရင်းနီးနီးကူးခတ်နေကြတာကလှပတဲ့ကားကွက်ကိုကြည့်နေရတယ်လို့ဖြစ်နေပါတယ
် Really excited we're already seeing great courtship behaviors
တို့တို့အတွက်တော့တိတ်ကိုစိတ်လှုပ်ရှားကြရပါပဲရှင်သူတို့တကောင်နဲ့တကောင်ချစ်ချည်နူးနေကြတာလေတွေ့နေရတော့အမစီကမြို့ဦးတွေအထီးစီကိုပြောင်းပေးတာအများဆုံးတွေ့ရဖို့မျှော်လင့်နေတယ်လေ
Sea Dragon တွေဟာဖောက်ထွင်းမြင်နိုင်တဲ့ဆူရောင်တွေကိုရေရက်တွေလိုအသုံးချပြီးသူတို့ရဲ့အမိကိုတော့တက်မလို့အသုံးချကြပါတယ် California San Diego တက္ကသိုလ် Scripps and Awa ဗေဒလေ့လာရေးဆရာဌာနရဲ့ Birch ငါးပြားတိုင်းမှာထိမ့်သိမ်းစောင့်ရှောက်ထားတဲ့ Sea Dragon တွေတားပေါက်မယ်ဆိုရင်သမုတ်တရားတွေကနေတရားမဝင်ဖမ်းဆီးနေလို့ညှော်နေနေတဲ့ Sea Dragon အရေးအတွက်ကိုပြန်ဖြည့်နိုင်မယ်လို့တွက်ကြပါတယ်။ဒါကြောင့်လဲဒီငါပြားတိုက်က Sea Dragon တွေအထူးသဖြင့် Leafy Sea Dragon တွေတားပေါက်နိုင်ဖို့အနေအထားဝင်းကျင်ကိုဖန်တီးပေးထားတာဖြစ်ပါတယ်ရှင
်။မတ်ဆူမြတ်မွန်တက်ဆက်ခဲ့တဲ့ကဘာတလောခီးသွားစီစဉ်မှာပြည်ဝအမေရိကန်တန်ခါထုတ်လွှင့်တဲ့စီနေပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသအတွင်းကသတင်းတွေကိုပေးပို့လိုရဲဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာ burmese.voanews.com ဖြစ်ပါတယ်။အခုကြံနေတဲ့အချိန်အတွင်းမှာတော့သတင်းချင်းချက်ကိုဥတမောင်တန်းကပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံအတွင်းတိုက်ပွဲတွေကြောင့်မဲအောင်ဆောင်ပြည်နယ်ဘက်ထွက်ပြေးခိုလုံနေကြတဲ့မြန်မာဒုက္ခသည်တွေအတွက်ရရမေးတဲ့အကြောင်းထိုင်းနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင် NHRC ကဖော်ပြလိုက်တယ်လို့ဘန်ကောက်ပို့သတင်းစာကပြောပါတယ်။ကင်းနီစစ်တပ်ရဲ့စစ်ကောင်စီစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်လာတာကြောင့်နေဆက်ဖြတ်ပြီးဒုက္ခသည်9400ကျော်ထွက်ပြေးလာခဲ့ကြရတယ်လို့ထိုင်းအမျိုးသားလူ့ခွင့်ရေးကော်မရှင်ကအင်္ဂါနေ့ကပြောလိုက်တာပါ။မဲအောင်ဆောင်ကဖျံ3ခုမှရှိတဲ့စခန်း5ခုမှသူတို့ကခိုးလုံနေကြရတာဖြစ်ပါလေ။စားတိုက်ခိုင်ပို့နိုင်တဲ့လမ်းတွေအပါအဝင်နေရာတချို့ကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းချင်းတွေကပို့ပြီးဆိုးလာတယ်လို့ထိုင်းလူ့ခွင့်ရေးကော်မရှင်ကပြောပါလေ။ဒေသန္တရအုပ်ချုပ်ရေးအဖွဲ့တွေအရက်ဘက်လူမှုအဖွဲ့အစည်းတွေထိုင်းချက်ချင်းနီးနဲ့နိုင်ငံတကာအဖွဲ့အစည်းတွေကမြန်မာဒုက္ခသည်တွေအတွက်စခိုင်းမှာနေထိုင်နေစေအတွင်းနေစရာစားစရာဝတ်စရာနဲ့ကျန်းမာရေးအတွက်လိုအပ်တာတွေကိုပံ့ပိုးပေးဖို့လိုအပ်နေတယ်လို့ကော်မရှင်ကစော်လိုက်ပါတယ်။အမေရိကန်နိုင်ငံမှာတော့မန်းရှင်းပစ္စည်းတွေပါဝင်ယူကရိန်းအတွက်ဒေါ်လာတန်250တန်ဖိုးရှိစည်ရေးအထောက်အကူအသစ်ကိုအမေရိကန်ပြည်ထောင်စုကအင်္ဂါနေ့ကကြေညာလိုက်ပါတယ်။ယူကရိန်းတပ်ဖွဲ့တွေကနှွေးစကလေးကတံပြန်ထိုးစစ်ဆင်ခဲ့ရမှာပြောစပပြုလုပ်တဲ့အောင်မြင်မှုရဖို့ကြိုးစားနေကြဆဲဖြစ်ပြီးမိုင်းဝင်းတွေမြောင်းချင်းတွေတန်ချက်ကကားတွေစတဲ့အခုခံအတားအဆီးတွေနဲ့ကြုံတွေ့နေရတာပါအခုပေးတဲ့စီးရဲထောက်ကူကယူကရိန်းရဲ့တံမြန်ထိုးစစ်နဲ့ပြည်သူတွေကိုအကာအကွယ်ပေးရမှာအထောက်ကူပြပါလိမ့်မယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်မှာဖော်ပြပါတယ်အခုအကူအညီထဲမှာကာကွယ်ရေးဆိုင်ရာဒုံးကျည်တွေလက်လက်ကြီးကြီးတွေတန်ချက်ကကားခွင်းဒုံးကျည်တွေနဲ့လက်နဲ့ငယ်ကြည်ပေါင်း3သန်းကျော်ကိုလိုလဲပါဝင်ကြပါတယ်အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်မှာ2020ပြည့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းဒေါ်နယ်ထရမ့်ရှုံးခဲ့တာကိုပြောင်းလဲပြစ်နိုင်ရေးတရားမဝင်ကြိုးပမ်းမှုမှာပါဝင်ပတ်သက်သူလို့ဆွဆွဲပြီးတရားစွဲဆိုခံထားရတဲ့အင်ဂျီရောအရာရှိချုပ်ဟောင်းမတ်မက်ဒူးစ်ကတနင်္လာနေ့မှာတရားရုံးမှာထွက်ဆိုခဲ့ပါတယ်ဒီမှုမှာသူ့ရဲ့လောက်ရက်တွေကိုအသေးစိတ်ဖော်ပြထားချက်တွေကိုကြားနာစစ်ဆေးခံတာမှာတော့ဒါရီယာအိမ်ပြီးတော့အရာရှိချုပ်ရဲ့လုပ်ငန်းတာဝန်တစ်စိတ်ပိုင်းဖြစ်တယ်လို့သူကထွက်ဆိုသွားခဲ့ပါတယ်။နိုင်ငံတိုင်းကအသွင်ကူးပြောင်းရေး6လတာအစီအစဉ်တရက်ကိုအင်းနီချင်းအယ်ဂျီးရီးယားနိုင်ငံရဲ့နိုင်ငံရေးဝန်ကြီးကအင်္ဂါနေ့မှာဆိုပြလိုက်ပြီးနိုင်ငံအာဏာသိမ်းစစ်ကောင်းဆောင်ကပြန်လည်ကျင့်သုံးရေးအတွက်ဒီထက်အချိန်ပိုရဖို့လိုလာနေတာပါ။အနောက်အာဖရိကအဖွဲ့ ECOWAS အဖွဲ့ဝင်တွေဖြစ်ကြတဲ့နိုင်ငံရဲ့အင်းနီချင်းသုံးနိုင်ငံကိုပြီးခဲ့တဲ့သတင်းပတ်တွင်တွားရောက်ခဲ့ပြီးတဲ့နောက်အယ်ဂျီးရီးယားနိုင်ငံသားရေးဝန်ကြီးကသူရဲ့မူပေါင်းကိုအဆိုပြုပေးရခဲ့တာဖြစ်ပါတယ
်။သတင်းချင်းချက်ကိုဥတမောင်တန်းကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအတန်ဖန်းနဲ့ရုပ်တန်ဖန်းအင်ဂျင်နီယာတွေကတော့ဂျမ်ဘေးဟမ်ဆာနဲ့ချာလ်စတန်မော့ကတို့ဖြစ်ပါတယ်။ VOA American တိုင်းရမနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြကြည့်ပါရ။မနေ့6နာရီနေ့9နာရီထိလိုင်းဒိုမီတာ2450နဲ့လိုင်းလာမီတာ190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာအနေနဲ့ဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်။တော်တာရှင်နေတဲ့ကွာမြမပြည်သူပြည်သားအားလုံးတောကခတ်သိမ်းရှင်းရှင်းပြီးဘေးရန်ရဲ့ကင်းရှင်လန်းချမ်းမြေကြပါစေကျွန်တော်ကတော့ညီငယ်ရေးပါခင်ဗျာ
This program has come to you from the Voice of America, Washington.